Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြမညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ25 32 50တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ပါလေရှင်။ကျွန်မခွာညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။သူ့ရဲ့သမရတက်တန်းအတွင်းအစ္စရေးနဲ့ပါလက်စတိုင်းကြားမှာတိတာထင်ရှားတဲ့ငြင်းငြင်းရမှာမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်တာမြန်မာနိုင်ငံမှာလူ့အခွင့်အရေးကျိုးပေါင်းမှုတွေကြေကြေပြန့်ပြန့်ဆက်ရှိနေတယ်လို့ဒီဂျနီဗာမှာဒီလူ့အခွင့်အရေးကောင်စီအစည်းအဝေးမှာတက်ရောက်နေတဲ့ဒီမြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်တာဒီအကြောင်းထိတ်တန့်အောင်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အထွေထွေရွေးကောက်ပွဲကျင်းပဖို့နှစ်ရက်ပဲလိုတော့တာမို့လို့ရွေးကောက်ပွဲအတွက်နောက်ဆုံးမဲဆွဲစီယုံရေးမြင်ကွင်းနေတဲ့အတူရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့ပတ်သက်လို့တော့အခုလိုနားဆင်ရပါမယ်ကျွန
်တော်နေရာမှာတော့ကော်မရှင်ကတော်တော်များအကူအညီပေးတာရှိပါတယ်ဗျရဲတဲ့ဘွဲရှိလေလိုရမှာပဲဘာဖြစ်လို့ဆိုတော့တချို့အခုဆိုရန်ရဲတွေပါတယ်ဆိုရင်သူတို့ကတွေ့ရလူကောက်ခံတာလေတွေ့ရလူကောက်ခံတာတချို့ဆိုရင်ဆွမ်းရရှင်တော့အရင်တော့ဆွမ်းရရှင်တော့ပါသေးတယ်
မကြခင်ကပဲကိုရီးလက်ရောက်တိုက်ခိုက်ခံခဲ့ရသူကိုစဲလောင်ဦးနိုင်ငယ်လင်းရဲ့ပြောပြချက်ဖြစ်ပါတယ်။တခါရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကရွေးကောက်ပွဲကိုတည်ချစောင့်ကြည့်ပြီးနောင်ရွေးကောက်ပွဲတွေသင်ကန်းစာရစီမဲ့ကိစ္စမျိုးတွေဆိုရင်ပြည်သူစီမှာချပြပေးသွားမယ်လို့ဆိုပါတယ်။ပြည်တွင်းပြည်ပရွှေပြောင်းလုံသမားတွေရဲ့မဲပေးခွင့်ဆုံရှုံရရမယ့်အခြေအနေကိုလည်းပြောပြပေးအောင်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
အီဂျစ်နိုင်ငံဆိုင်တဲ့ကျွန်းစွဲကအပန်းဖြေမြို့မှာတောင်တင်နေတဲ့ဗြိတိန်နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့စီစဉ်ထားတဲ့အစီအစဉ်ကိုဒီကနေ့မှဆိုင်းငံ့ထားပါရယ်စစ်သေးကြွတွေကြီးစိုးနေတဲ့ဒေသမှာဗြိတိန်လေရင်ဖျက်ဆီးပြန်တန်းခွင့်ကိုအီဂျစ်ကဆိုင်းငံ့အပြီးဒီအစီအစဉ်ကိုခေတ္တရပ်ဆိုင်းထားတာပါဗြိတိန်လေကြောင်းပိုင်းလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Easy Jet ကအခုလိုပြန်တန်းခွင့်ဆိုင်းငံ့လိုက်တာဟာနောက်ထပ်တိုးချဲ့ပြန်တန်းပြေးဆွဲနေတဲ့လေကြောင်းခီးစဉ်10ခုတွေကနှစ်ခုကိုသာဆိုင်းငံ့တာဖြစ်ကြောင်းသူတို့အနေနဲ့ပြောဆိုပြီးတော့ဒီEasyJet လေကြောင်းလိုင်းအနေနဲ့ Sharm El Sheikh လေစိတ်ကိုပြန်တန်းနိုင်ပြီးတော့ဒီကနေ့မှအဲ့ဒီကနေပြန်လဲထွက်ခွာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုပါရတယ်။လွန်ခဲ့တဲ့အပတ်တွင်ရုရှားလေကြောင်းလိုင်းကလေယာဉ်စီးဘုံးခွဲတိုက်ခိုက်ခံခဲ့ရနိုင်တာကြောင့်ပြတ်ကျပြီးလူပေါင်း224ယောက်နဲ့လေယာဉ်အမှုရန်တွေတေဆုံးခဲ့ပါရတယ်။အဲ့ဒီနောက်ပိုင်းဆိုင်းနန်ကျွန်းဆွယ်ကနေဒီအဲ့ဒီဒေသကိုသွားမဲ့လေယာဉ်တွေအားလုံးကိုဗြိတိန်အာဏာပိုင်တွေကဗုဒ္ဓဟူးနေ့မှာရပ်ဆိုင်းခဲ့တာဖြစ်ပါရခင်ဗျာ။
အစ္စရေးနဲ့ပါလက်စတိုင်းကောင်ဆောင်တွေဟာသူ့ရဲ့သမရသက်တမ်းကုံဆုံးမဲ့2019နှစ်ဦးပိုင်းအထိငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တိတာတဲ့တိုးတက်မှုတွေလုပ်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမရကပြောဆိုတဲ့အကြောင်းအင်ပီရိုအရာရှိတွေကပြောပါရယ်။လာမယ့်သတင်းလာနေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကိုအင်ပီရိုမှာလက်ခံတွေ့ဆုံမှုပြင်ဆင်နေချိန်မှာထီကျင်းညာချက်ထွက်ပေါ်လာတာပါ။အီရန်ရဲ့နျူကလ িয়ার သဘောတူညီမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့အစ္စရေးအစိုးရနဲ့အမေရိကန်တို့ရဲ့စစ်ရေးပတ်သက်မှုကိုတန်တမာရေးနည်းလမ်းအရပြန်ပြီးလည်နက်မှုရှိလာအောင်ကြိုးပမ်းမှုအဖြစ်ဒီအစည်းအဝေးပေါ်ရှုမြင်နေကြတာပါ။ဒီလိုတွေ့ဆုံတဲ့အခါပါလက်စတိုင်းပေါ်ထားတဲ့နာသန်ယာဟုရဲ့မူဝါဒတွေကိုအသေးစိတ်တိုက်တွန်းပြောဆိုသွားဖို့ရှိတယ်လို့အရှိအလဲပိုင်းဆိုင်ရာအင်ပီရိုအမျိုးသားလုံခြုံရေးကောင်စီရဲ့တာဝန်ရှိသူ Rob Melly ကပြောပါရယ်အစ္စရေးပါလက်စတိုင်းငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်လာအောင်အိုဘားမားအစိုးရကတိတိတသားကြိုးပမ်းနေခဲ့တာပါဒီကြိုးပမ်းချက်ကတော့အစ္စရေးအနီးမှာပါလက်စတိုင်းနိုင်ငံတည်ထောင်ထူထောင်ပေးဖို့ဖြစ်ပါရယ်ဒါပေမဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ဆွေးနွေးပွဲတွေ2014ခုနှစ်တုန်းကပြတ်ပြဲသွားခဲ့ပါရယ်အဲ့ဒီအချိန်ကစလို့အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေဖြစ်ပေါ်လာခဲ့တာလည်းဖြစ်ပါရယ်ရှင်
နောက်လာမှာကျင်းပမယ့်ဟေဒီသမရရွေးကောက်ပွဲမှာငပြောသည့်စိုက်ပျိုးရေးလုပ်ငန်းရှင်တဦးနဲ့ဟေဒီအစိုးရဆက်လုပ်ရေးအေဂျင်စီရဲ့အကြီးအကဲဟောင်းတို့ရှင်ပြန်ရမှာဖြစ်ပါတယ်။အော်တိုဘာလာကဂျူတင်မင်းရလက်တွေအရအသက်38နှစ်အရွယ်လုပ်ငန်းရှင်ဟိုဗန်နယ်မွိုက်စာ 32.8 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအသက်53နှစ်အရွယ်ဆက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းဟူဒီဆီလက်စတင်ကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတယ်လို့ရွေးကောက်ပွဲကောင်စီကမဏိကကြေညာသွားပါတယ်။ဟေဒီသမရရွေးကောက်ပွဲမှာကိုစလေလောင်50ကျော်လောက်ဝင်ရောက်ရှင်ပြန်ရွေးခံခဲ့ပြီးဒီရွေးကောက်ပွဲဟာအများအပြားလွတ်လပ်ပြီးပြဿနာကြီးကြီးမားမားမရှိခဲ့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောဆိုပါတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့လူ9တန်းကျော်စည်ရင်ပေးတင်ထားပေမဲ့တန်းခွဲပဲလာရောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကပြောဆိုပါတယ်ခင်ဗျာ။
လီဗျားနိုင်ငံထဲကပြိုင်ဘက်ခေါင်းဆောင်တွေဟာဒီမိုကရေစီရေးလမ်းကြောင်းကိုတားဆီးပိတ်ပင်တဲ့လုပ်ရက်တွေကိုရပ်တန့်ပြီးအနာဂတ်ညွန်ပေါင်းအစိုးရတရက်ဖွဲ့ဖို့နိုင်ငံရေးအရာသဘောတူညီမှုရအောင်မဲပေးကြဖို့အတွက်လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မစ္စတာဘာနာဒီနိုလီယွန်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကိုစားလီဗျားနိုင်ငံအတွင်းတွေ့ဆုံညှိနှိုင်းမှုတွေကိုတပြိုင်တည်းလှုပ်ဆောင်နေချိန်မှာပဲအခုလိုတိုက်တွန်းမှုထွက်ပေါ်လာတာပါ အရတ်စော်ဘွားများပြည်တော်စုနိုင်ငံအတွက်အကျိုးအမြတ်များတဲ့တန်တမန်ကိုယ်စားလှယ်တွေကိုလုပ်ငန်းခွင်တင်နာမေးဖို့ညှိနှိုင်းတဲ့အချိန်မှာထွက်ပေါ်လာတဲ့ဒီတိုက်တွန်းချက်ကသူ့ရဲ့အကျိုးစီးပွားအတွက်ရည်ရွယ်တာဆိုပြီးဆွတ်ဆွဲပြောဆိုမှုတွေရှိနေပါတယ်။ဒီဆွတ်ဆွဲချက်တွေကို Mr. Leon ကတော့ပယ်ချထားပါတယ်။ Leon ရဲ့တိုက်တွန်းချက်ကို Tripoli အခြေစိုက်အစိုးရအဖွဲ့ဝင်တွေကသဘောတူညီမှုမရှိသလိုသူ့ရဲ့လုပ်ရတဲ့ပတ်သက်လို့ကုလသမဂ္ဂကိုစာရေးသားပေးဖို့ထားတယ်လို့ဆိုပါတယ်။တချိန်ထဲမှာပဲလီဗျားနိုင်ငံထဲကအုပ်စုတွေကိုကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးတဲ့ငြိမ်းချမ်းရေးသဘောတူညီမှုစာချုပ်ကိုလက်မှတ်ရေးထိုးပြီးအကောင့်ထဲပို့ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆက်ပြီးတိုက်တွန်းနေပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြောင်နေ့ညဘက်သတင်းတွေကို VOA ကဆက်လက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆက်ရှိနေပြီးနိုင်ငံရေးတက်ကြလှုပ်ရှားသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေပေါ်ပြင်းထန်တဲ့အရေးယူမှုတွေရှိနေတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ UPR ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲကိုတက်ရောက်နေစဉ်မှာအခုလိုပြောကြားလိုက်တာပါ။ဒီအစည်းအဝေးကိုတက်ရောက်နေတဲ့ညီမျှချင်းမြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကမြန်မာနိုင်ငံကတရားစီရင်ရေးစနစ်အားစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးလက်နက်ကိုင်တပ်မတော်သားတွေလုံခြုံရေးဝန်ထမ်းတွေရဲ့ဥပဒေချိုးဖောက်မှုတွေကိုအရေးမယူနိုင်မဲ့ရှိနေတာအချင်းပြတ်ချဆားမှုတွေလက်ပေးလက်ယူမှုတွေရှိနေတဲ့အကြောင်းထောက်ပြပြောဆိုပါရယ်ဒါအပြင်အခြေခံခွင့်ရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းပင်ဖွဲ့စည်းခွင့်ကိုယ်ပိုင်ယုံကြည်ခွင့်နဲ့အမျိုးသမီးတွေရဲ့ခွင့်ရေးတွေပေါ်ချင်းချောက်နေတဲ့အခြေအနေတွေအပြင်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဒီအစည်းအဝေးကိုတက်ရောက်နေတဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုပါရယ်ဒီတော့တွင်ကုလသမဂ္ဂဒီလူခွင့်ကောင်စီမှာကျင်းပနေတဲ့ UPR ကုလသမဂ္ဂရဲ့ဒီလူခွင့်ဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံပြည်ထောင်စုရှေ့နေချုပ်ဦးထွန်းရှင်ကနိုင်ငံတွင်းလူခွင့်အခြေအနေတွေတိုးတက်နေပြီးတော့ဒီမိုကရေစီစနစ်ဖွံ့ဖြိုးစားတခြားနိုင်ငံတွေလိုပဲရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့ရုန်းကန်ကြိုးစားနေစေဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။
တောင်မြောက်ကိုရီးယားနိုင်ငံပူးတွဲစီမံအုပ်ချုပ်တဲ့စက်ရုံဝင်ထဲကတောင်ကိုရီးယားအရာရှိနှစ်ယောက်ကိုဝင်ရောက်ခွင့်ပိတ်ပင်ထားတာကိုမြောက်ကိုရီးယားကရုတ်သိမ်းပေးလိုက်ပါတယ်။နေဆက်ဒေတာရဲ့မြောက်ဖက်မလန်မကန်းမှာတည်ရှိတဲ့ကိုဆန်းစက်ရုံဝင်ထဲကအရာရှိနှစ်ယောက်တို့ကိုဝင်ခွင့်ကိုဒီသတင်းပတ်အစောပိုင်းတုန်းကပိတ်ပင်ထားခဲ့တာပါ။အင်္ဂါနေ့မှာဘာကြောင့်ပိတ်ပင်ခဲ့ရတယ်ဆိုတာနဲ့တောက်ကြနေ့မှာပိတ်ပင်မှုတွေပြန်ပြီးရုပ်သိမ်းရတဲ့အကြောင်းရင်းကိုမြောက်ကိုရီးယားဘက်ကဘာမှမပြောဘူးလို့တောင်ကိုရီးယားဘက်ကဆိုပါတယ်။တောင်ကိုရီးယားအစိုးရဝန်ဟောင်းတယောက်ဖြစ်တဲ့ Choi Sang-chu ကပိတ်ပင်ခံရတဲ့အရာရှိတွေကတယောက်ဖြစ်ပြီးစစ်ရုံဝင်ရဲ့စီမံခန့်ခွဲမှုကော်မတီမှတာဝန်ထမ်းဆောင်နေပါတယ်။တောင်ကိုရီးယားစစ်ရုံပေါင်း120လောက်မှာမြောက်ကိုရီးယားနိုင်ငံသား9,300လောက်ကိုအကလုတ်ခံထားတာပါ။ဒီစစ်ရုံတွေကို2004ခုနှစ်မှာဖွင့်လှစ်ခဲ့ပြီးမြောက်ကိုရီးယားဘက်ကစီးပွားရေးကော်ပိုရေးရှင်းတွေထဲကခွင့်ပြုထားတဲ့နေရာအနှဲငယ်ထဲကတခုအပါအဝင်ဖြစ်ပါတယ်။ဒီနေရာဟာနိုင်ငံခြားတင်မာမှုတွေအကြိမ်ကြိမ်ဖြစ်စေတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။အောက်ကလမတိုင်ခင်ကရခဲ့တဲ့သဘောတူညီမှုအရာမြောက်ကိုရီးယားအလုတ်သမားတွေရဲ့လုခလာစာနဲ့ပတ်သက်လို့လှချီကြအောင်အငင်းပွားမှုတွေလောလောဆယ်မှဖြစ်သွားခဲ့ပါတယ်။2013ခုနှစ်မှာစက်ယုံဝင်းကိုတန်တမာရေးအရာတင်မာမှုတွေရှိခဲ့တဲ့ကအရာကြီးပိတ်သိမ်းခဲ့ပါတယ်။မြောက်ကိုရီးယားအခွန်ဘဏ္ဍာအတွက်ဒီစက်ယုံလုပ်ငန်းကအလုတ်သမားတွေကတဆင့်အများဆုံးဝင်ငွေရတဲ့အရေးကြီးတဲ့နေရာလည်းဖြစ်ပါတယ်ရှင်။
မနက်ပိုင်းစနေနေ့မှာထိုင်ဝမ်သမ္မတနဲ့တရုတ်သမ္မတတို့တွေ့ဆုံမှုရှိနေပြီးဒါဟာကာလကြာရှည်ရင်ပြိုင်ဆက်တည်ခဲ့တဲ့ထိုင်ဝမ်နဲ့တရုတ်တို့ရဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံကြမှာလည်းဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံမှုနှစ်နှစ်လောက်အချိန်ယူပြင်ဆင်ခဲ့တယ်လို့ထိုင်ဝမ်သမ္မတမယင်ဂျောင်းယုံကအင်္ဂါနေ့ညမှာပြောဆိုပါတယ်။အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးအချိန်နီးကမှကြေညာခဲ့တာကြောင့်လူမှုအကြအကျိနဲ့ဆွေးနွေးမှုတွေမလုံနိုင်ခဲ့ပဲဒီသမ္မတနှစ်ဦးရဲ့ဆွေးနွေးပွဲကထွက်ပေါ်လာမဲ့ရလဒ်တွေအပေါ်ထိုင်ဝမ်လူမှုကစိုးရိမ်နေပါတယ်မစ္စမယင်ဂျောင်းအနေနဲ့သူ့သမရသက်တမ်းမကုံဆုံးခင်9လလောက်အလိုမှာအခုလိုတွေ့ဆုံဖို့စီစဉ်တဲ့အပေါ်လဲလူမှုကမေးခွန်းထုတ်နေပါတယ်ဒါပေမဲ့လည်းတချို့ကတော့အခုလိုသမရနှစ်ဦးတွေ့ဆုံကြတဲ့အပေါ်ကြိုးစားပါတယ်သမရမယင်ဂျောင်းကတော့ဒီတွေ့ဆုံပွဲမှာဘလို့သဘောတူညီချက်မျိုးဂရုမျိုးမှပေးမှာမဟုတ်ဘူးလို့ကြာသာပြင်းနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုပြီးမဲ့ဒီတွေ့ဆုံမှုကနေရင်းနှီးမှုကိုထိန်းသိမ်းထားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်တရုတ်နိုင်ငံဘက်ကဒီ1940ခုနှစ်လောက်ကစလို့ထိုင်ဝမ်ကိုတရုတ်နိုင်ငံရဲ့အစိတ်အပိုင်းတစ်ခုအဖြစ်ရှုမြင်ထားတာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့မှာကုလသမဂ္ဂရဲ့ရာထူးဥတုပြောင်းလဲရေးဆိုင်ရာညီလာခံကျင်းပတဲ့တလ လောက်ကာလအတွင်းနေဆက်ဒေတာတွေကိုပြန်ပြီးထိန်းချုပ်သွားမယ်လို့ပြည်ထရေးဝန်ကြီးဘာနတ်ကာဇင်ဗီကပြောပါရယ်ဒီထိန်းချုပ်မှုဟာနိုဝင်ဘာလ30ကနေဒီဇင်ဘာလ17ရက်နေ့အထိကျင်းပမှာဖြစ်တဲ့ကုလသမဂ္ဂညီလာခံအတွက်လုံခြုံရေးကြည်ကြဲပြင်ပြလုပ်တဲ့အထက်ကတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကာဇင်ဗီက BFM ရုပ်မြင်သံကြားဌာနကိုတောက်ကြားနေကပြောပါရယ်ထိန်းချုပ်မှုတွေကိုညီလာခံမစတင်ခင်နဲ့ညီလာခံနောက်ပိုင်းသတင်းပတ်အနည်းငယ်အထိဆက်လုပ်သွားမယ်လို့ဆိုပါရယ်မြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းကအလုံးအရင်းနဲ့ဝင်ရောက်လာတဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုထိန်းချုပ်ဖို့တခြားဥရောပနိုင်ငံတွေကကျင့်သုံးခွင့်ရှိတဲ့နေဆက်ပိတ်ပင်ထားနိုင်တဲ့ဥပဒေတွေအတိုင်းပြင်သစ်နိုင်ငံကလည်းလှုံ့ဆော်သွားမယ်လို့ဝန်ကြီးကဆိုပါရယ်ဒီနှစ်အတွင်းအစင်းမြင့်ပုဂ္ဂိုလ်အတော်များများကိုတိုက်ခိုက်ဖို့ပြင်သစ်နိုင်ငံကိုအာရုံစိုက်ခံရရပါပါရစ်ကတယောစာရေးတဲ့မဂ္ဂဇင်းတိုက်ကို January လရုံးကတိုက်ခိုက်ခဲ့တဲ့လို့ရနဲ့စတိုးဆိုင်တစ်ခုကိုတိုက်ခိုက်ခဲ့တဲ့ကိစ္စတွေဖြစ်ခဲ့ပါသေးတယ်အော်ဂိုလာရုံးကလည်းအမ်စတန်ကနေပါရစ်ကိုလာတဲ့ရထားတစ်စင်းပေါ်မှာလက်နက်ကိုင်းလက်နက်တွေကင်ဆောင်လာတဲ့ IS အစိုးရတမတယောက်ကိုအမေရိကန်စစ်မှုထမ်းတွေနဲ့ပရတိန်နိုင်ငံသားတယောက်တို့ကဖမ်းဆီးခဲ့ရပါသေးတယ်ရှင်2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုကစပြီးတော့ဒီတနင်္ဂနွေနေ့မှာကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲဆိုင်ရာနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးနောက်ဆုံးနေ့မြင်ကွင်းတွေကိုကြည့်ကြရအောင်ပါရှင်။နှစ်လနီးပါးကြာရွေးကောက်ပွဲမဲဆွယ်စီယုံမှုတတ်မှတ်ချိန်နောက်ဆုံးရမှာတော့ထောင်ကနန်းရှိတဲ့အာနာယကြံ့ခန့်ရေးပါတီကိုထောက်ခံတဲ့သူတွေရန်ကုန်မြို့သူဝနမြို့ဦးစေရီကွယ်မှာဒုတိယအကြိမ်စုဝေးခဲ့ကြပါတယ်။တစ်ချိန်တည်းမှာတခြားနိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆွယ်စီယုံမှုတွေကိုအဆုံးသတ်နေကြပြီဖြစ်ပါတယ်။ရန်ကုန်မြို့ပေါ်ကရွေးကောက်ပွဲမဲဆွယ်မှုနောက်ဆုံးပိတ်အခြေအနေတွေကိုကိုတိုင်သွားရောက်သတင်းယူနေတဲ့ကိုသားညွန့်ဦးကတင်ဆက်ပေးပါမယ်ရှင
်။ပေါ်ဒီဘုံ90ကျော်ကကိုစလေရီနဲ့တတိပုဂ္ဂလကိုစလေရီဟာအခုဒီနှစ်လနီးပါးကြာအပြိုင်ဆိုင်မဲဆွယ်စီယုံမှုတွေလုပ်ခဲ့ကြပြီးတော့ဒီကနေ့မှာစီယုံလှုပ်ရှားမှုတွေကိုအဆုံးသတ်ဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။တမတ်ချင်းရဆိုရင်တော့အခုနိုဝင်ဘာလ6ရက်တောက်ကြနေ့ညသကောင်17နာရီတိတိမှာမဲဆွယ်စည်းရုံးမှုတွေအားလုံးအဆုံးသတ်မှာဖြစ်ပါတယ်။အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ရဲ့မဲဆွယ်စည်းရုံးမှုအားလုံးကိုတည့်ရစောပြီးတော့နိုဝင်ဘာလ9ရက်နေ့ညသကောင်အချိန်ကစပြီးတော့အဆုံးသတ်ခဲ့ပါတယ်။ဒါလို့အဆုံးသတ်တာနဲ့အတူပဲမော်တော်ယာဉ်ကြီးဆိုင်တွေပေါ်ကဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အလန်ဒစိတ်စည်းရုံးရေးလှုံ့ဆော်စာတွေကိုပြန်သိမ်းပြန်ခွာတဲ့လှုပ်ရှားမှုကိုလည်းမနေ့ညကလေးကသူတို့လုပ်ခဲ့ကြပါတယ်။ဒါကြောင့်မို့မဲဆွယ်စည်းရုံးတတ်မှတ်ချိန်နောက်ဆုံးရက်ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလံတစိတ်တွေကိုအရင်လိုမျိုးလမ်းတွေပေါ်မှာတိတ်ပြီးတော့မတွေ့ရတော့ပါဘူး။ဒါ့အပြင်မဲပေးမဲ့ရက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလံတစိတ်တွေကိုမဲယုံတွင်ဝင်ရောက်ချိန်မှာမတက်ဆင်ကြဘူးညွှန်ကြားထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးဝင်းထိန်က VOA ကိုပြောပါရယ
်။အခုကကျွန်တော်1990ခုနှစ်အတွေ့အကြုံရဆိုရင်ရုပ်ောက်ဘွဲမှာနိုင်ဟိုကပေါ့ရုပ်ောက်ဘွဲမဝင်ခင်မှာကန္တခါရတမျိုးရုပ်ောက်ဘွဲမီးပြီးလို့ရှိရင်ရာရှာခါနာတမျိုးအဲ့ဒီမျိုးကြောင့်ဒီလိုအချက်လေးအသေးစိတ်ချက်လေးတွေကိုလက်ညှိုးထိုးပြီးတော့အပြစ်ရှာပြီးကျွန်တော်တို့ကန်ဒီဒိတ်ကို disqualify ပယ်ခါမှာဆိုလို့ကြိုတင်ပြီးတော့စီကံတက်မှတ်ထားတာ
မဲဆက်စည်းရုံးမှုကာလအတွင်းမှာအပြိုင်ဆိုင်တဲ့အကြိမ်အများဆုံးလူလူစည်းရုံးပွဲတွေလုပ်ခဲ့ကြတာကတော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာရဒီပြည်တော်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတို့ဖြစ်ကြပါတယ်အာဏာရပါတီကိုထောက်ခံသူထောင်ကနန်းဟာရန်ကုန်နေရာအသီးသီးကနေပြီးတော့အခုလူလူစည်းရုံးပွဲကျင်းပတဲ့နေရာကိုအလံတွေထူထားတဲ့သူတို့ရဲ့ကားအသီးသီးနဲ့ဒီကနေ့ညနေပိုင်းမှာစီဝေးရောက်ရှိခဲ့ကြတာပါဒီလူအများစုဟာရန်ကုန်နယ်ဘက်ကလူတွေဖြစ်ပုံရတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဒီကွန်းမှာပဲနိုဝင်ဘာလ1ရက်နေ့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးထဒေါန်ဆန်းစုကြည်မိကုံးပြောကြရမှာလူလူတောင်းနဲ့ချီပြီးတော့တယောက်ခဲ့တာမဟုတ်လို့တကွင်းလုံးหนีသွားခဲ့တယ်လို့သတင်းတွေမှာတင်စားပြီးတော့ရေးသားခံခဲ့ရပါတယ်။ဒါကြောင့်မို့အခုဒီကွန်းမှာပဲသူတို့အနေနဲ့ပထမကြိမ်လုပ်ပြီးသွားပြီမဲ့လို့သူတို့ကိုထောက်ခံသူရှိတဲ့အင်အားကိုပြသနိုင်ဖို့အတွက်အခုလိုမျိုးဒုတိယကြိမ်ဒီနေရာမှာထပ်လုပ်တာဖြစ်တယ်လို့ပြောင်းစုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်ဦးစိုးမြင့်တန်ကဗီဒီယိုကိုပြောပါရယ်။ဒါပေမဲ့လို့ကြံ့ခိုင်ရေးပါတီရဲ့မဲဆွယ်စည်းရုံးမှုတွေမှာတက်ရောက်လာသူတွေကိုငွေပေးစည်းရုံးတယ်လို့ဆွဆွဲခါမှုတွေကအတော်လေးကိုကျေပြန့်တဲ့သတင်းလို့ဖြစ်နေတာပါ။ဒါပေမဲ့ဦးစိုးမြင့်တန်ကတော့သူတို့အနေနဲ့ငွေကြေးပေးပြီးတော့ခေါ်ယူတာမျိုးမရှိပါဘူးလို့ဗီဒီယိုကိုညင်းပါတယ
်။ကျွန်တော်တို့ကဒဇုံတရားပေးပြီးတော့မဲဆွယ်စည်းရုံးတာတော့မရှိပါဘူး။ဒဇုံတရားပေးတယ်ဆိုတဲ့နေရာမှာကျွန်တော်တို့သူတို့လာတဲ့နေရာမှာခရီးစိတ်နဲ့စားစိတ်ပေးတာပဲရှိမှာပါဒါမဲ့လည်းအဲ့ဒါသူတို့ကသူဝယ်စားလဲရပါတယ်ဒါလာတဲ့အတွက်သူတို့ရဲ့ဟိုတချို့နေရာတွေဆိုလို့ရှိရင်ဒါတိုင်းတဲ့ပြည်နယ်ကလာတာဟိုတိုင်းဒေသကြီးအတွင်းမှာရှိတဲ့တချို့ကျေးရွာတွေကလာတာရှိပါတယ်သူတို့လာတဲ့ဟိုဟာကားစိတ်တွေပါရှိမှာပါဒါမဲ့သူတို့ကသူလာတဲ့ဟာတွေလည်းရှိပါတယ်လူတိုင်းတော့မယူပါဘူ
းမက်ဆွယ်စီယုံမှုကလအတွင်းမှာမယူသားမှုတွေရှိခဲ့ပြီးတော့ယူကော့ဘွဲကော်မရှင်ကချမှတ်ထားတဲ့စီးပင်းတွေချိုးဖောက်မှုရှိတဲ့အပေါ်မှာ NLD အနေနဲ့ကော်မရှင်ကိုတိုင်ကြားမှုတွေရှိခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ် ဒါပေမဲ့လို့ကော်မရှင်ဘက်ကဒါကိုအရေးယူကြိုက်တွေ့တာမျိုးမရှိဘူးလို့သူမကဝေဖန်ပါတယ်အထူးသဖြင့်သမရဦးသိန်းစင်ရဲ့အခုနိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်တလျှောက်ဟာပါတီစည်းဝေးသဘောဖြစ်နေတယ်လို့ NLD ဘက်ကထောက်ပြထားတာပါသမရဦးသိန်းစင်ရဲ့နိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်မှာစက်ခိုင်ပါတီဦးနေကအလံတွေနဲ့ကြူဆူခဲ့ကြတာကြောင့်ဒါဟာပါတီမဲဆွေစည်းဝေးမှုသဘောဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်ဒါပြေသမရဦးသိန်းစင်နဲ့အတူပဲကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်ဒီခီးစဉ်အချို့မှာပါဝင်နေတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်သမရဦးသိန်းစင်အနေနဲ့ကတော့ဒီကနေ့ညမှာဒီရွက်ောက်ပွဲဆိုင်ရာမေကွန်းတရက်ပြောဆိုမှုရှိနေပါတယ်မဲဆွယ်စည်းရုံးမှုတွေကိုရွက်ောက်ပွဲမတိုင်ခင်တရက်ကြိုပြီးတော့ဆုံးသက်စီတာဟာမဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲပေးနိုင်ဖို့အတွက် EACC စဉ်းစားချိန်ရောက်အောင်စီစဉ်ပေးတာဖြစ်တယ်လို့ကော်မရှင်ကပြောထားပါတယ်ဒါကြောင့်မလို့မနေ့ဖြန်နိုဝင်ဘာလ9ရက်နေ့ကတော့ရန်ကုန်တမြို့လုံးမှာအရင်နေ့တွေလိုမဟုတ်တော့ဘဲနဲ့မဲဆွယ်စည်းရုံးမှုတွေတိတ်ဆိတ်ပြီးတော့အေးလူလူနဲ့ရွက်ောက်ပွဲကိုကြိုဆိုရမယ်နေလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါအခုတခါမဲဆွယ်စည်းရုံးစင်ကာလအတွင်းစီကံလိုက်နာမှုနဲ့လုံခြုံရေးဆိုင်ရာအခြေအနေတွေဘက်ကိုလည်းကြည့်ကြရအောင်ပါရွက်ောက်ပွဲမဲဆွယ်စည်းရုံးနဲ့ကာလအတွင်းဥပဒေအရတိုင်ကြမှုတွေရှိပေမဲ့ကော်မရှင်အနေနဲ့အရေးယူမှုပိုင်းမှာအားနည်းမှုတွေရှိတယ်လို့ကိုယ်စားလှယ်လောင်းတွေဘက်ကပြောပါတယ်လုံခြုံရေးပိုင်းမှာလည်းကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးတာဝန်ယူမှုမှာလစ်ဟာမှုတွေရှိတဲ့အတွက်အခက်အခဲတွေတွေ့ရတယ်လို့ကိုယ်စားလှယ်လောင်းတွေဘက်ကပြောပါတယ်ပုဂ္ဂိုလ်ရေးအရာထိခိုက်မှုတွေရှိတယ်လို့ကိုရီးလက်ရောက်တိုက်ခိုက်မှုတွေလည်းရှိနေခဲ့တာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
ဒီကနေ့ဟာရွေးကောက်ပွဲဝင်ကိုယ်စားလှယ်တွေအနေနဲ့နောက်ဆုံးမဲဆွယ်ခွင့်ရတဲ့နေ့ဖြစ်ပါတယ်။မဲဆွယ်ကာလအတွင်းကိုယ်စားလှယ်အချင်းချင်းကပါတီအချင်းချင်းမှာပါထိတ်တဲအခြေအနေကြုံတွေ့ရတာတွေရှိခဲ့ပါတယ်။ဒီလိုပြင်းထန်မှုတွေမှာကိုယ်စားလှယ်အချင်းချင်းပုတ်ခတ်ပြောဆိုတာတွေရှိသလိုကိုယ်စားလှယ်လောင်းကိုရန်ပြုတ်တိုက်ခိုက်ခံရတာတွေလည်းရှိခဲ့ပါတယ်။အင်အားကြီးပါတီနှစ်ခုကတိုက်ခိုက်မှုတွေကြုံတွေ့နေရတယ်လို့ပြောလာတဲ့ဗဟန်းမြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့တတိပုဂ္ဂလဝန်ပြိုင်မဲ့ဒေါက်တာညညိုသိန်းကတော့လက်ရှိကြုံတွေ့နေရတဲ့အပေါ်အခုလိုပြောပြပါတယ်
အဲ့တော့စာအုပ်ထုတ်ပြီးတော့ဒါအဖို့ချတိုက်ခိုက်တာဟာဆိုရင်မှန်မှန်သတင်းဖြန့်တာဆိုလို့ရှိရင်ဒါရွေးကောက်ပွဲဥပဒေအရဒါတရားမဲ့ပြည့်ချက်မှုဖြစ်ပါတော့เนาะအဲ့ဒီစာအုပ်ထဲမှာမှန်မှန်သတင်းတွေပါတယ်အန်တီပေါ်မှာတစ်ဖက်သက်ဝေဖန်တိုက်ခိုက်ပြီးတော့မဟုတ်တာတွေဆွဆွဲထားတယ်ပေါ့เนาะဒါပေမဲ့ဒီစာအုပ်ပေါ်မှာထိထိရောက်ရောက်ရေးယူဖို့မှုတစုံတရာသက်ဆိုင်ရာပါတီခေါင်းဆောင်ဘိုင်းကရောပေါ့เนาะဒီသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဘိုင်းကရောမရှိခဲ့ဘူးပေါ့เนาะဒီစာအုပ်ကိုဒီနေ့အထိပေါ့เนาะဆက်လက်ပြီးတော့မိတူဆွဲပြီးတော့ဖြန့်ချိနေတယ်လို့ရှိတယ်
အင်အားကြီးပါတီကြီးတစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီပြည်ခိုင်ပြိုးပါတီကရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးတာဝင်းကတော့လက်ရှိပြင်ဆင်မှုပြင်းထန်မှုကြောင့်တစ်ဖက်နဲ့တစ်ဖက်ထိတ်တိုက်အခြေအနေကြုံတွေ့ရတာတွေရှိကြောင်းဒါပေမဲ့ကိုလှုပ်ဆောင်ရမယ့်ပန်းတိုင်ကသာအလေးထားလှုပ်ဆောင်နေတယ်လို့ပြပါဗျာ
ဒီကလာအပြင်မှာတိုင်တာတော့တာပေါ့တိုင်တာတော့တာလေးညာထိုက်တော့လာရှိပါတယ်အဲ့ဒါပါတီလဲဆိုတဲ့အခါကျတော့ဟိုတဲ့ Facebook ဒီကိုကဲနဲ့ပြစ်ခံရတာပါပဲပေါ့နော်တချို့မျိုးနယ်တွေမှာကျွန်တော်တို့လိုတွားရင်လာရင်လည်းထိတ်တိုက်ကြည့်တာရှိတယ်တွေ့ပြီးတော့အားလုံးချောချောချီချီလည်းပြကြတာရှိတယ်တချို့လည်းပဲအေးအေးချမ်းချမ်းသူကိစ္စကိုကိစ္စလူကြီးရထုတ်ဆက်ကြပြီးပါလိရှိတာပေါ့နော်အဲဒီမှာကျွန်တော်တို့တချို့ကိစ္စတွေမှာ UVC ကိုတိုင်ရတဲ့ကိစ္စလေးတွေသူတို့ကရနေပြီးတော့မှသက်ဆိုင်ရာဟိုတဲ့ပါတီကြီးကိုခေါ်ပြီးတော့အထူးလိုင်းဆောင်ရပေးတာလည်းရှိတာပေါ့အဲ့ဒါရှိပါ
လက်ရှိမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့ကာလအတွင်းတိုင်ကြားမှုတွေဟာပြီးခဲ့တဲ့အောက်တိုဘာဒုတိယပတ်ထိဥပဒေအရတိုင်ကြားမှုပေါင်း80ကျော်ရှိခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီများဌာနခွဲကညွှန်ကြားရေးမှူးဦးဝင်းကိုကဖြေကြားထားခဲ့ပူပါတယ်။နောက်ဆုံးစည်းရင်းကိုရရှိဖို့အတွက်ကော်မရှင်ကို VOA အနေနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူး။ဥပဒေချုပ်ပေါင်းမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားပေမဲ့ထိရောက်တဲ့အရေးယူမှုမရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါအောင်ဆန်းစုကြည်ကဝေဖန်ပြောဆိုထားပါတယ်။ကိုထီလက်ရောက်ထိခိုက်မှုကြုံတွေ့ခဲ့ရတဲ့ဒေါပုံမျိုးနယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းကတော့လက်ရှိလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးခုလိုပြောပြပါတယ်
။လုံခြုံရေးဆိုင်ရာအခက်အခဲကိုကျွန်တော်တို့ပါတီတွေနဲ့ပြည်သူတွေနဲ့ပူးပေါင်းပြီးဆောင်ရွက်လို့ရမယ်။ဒီအာရာဘိုင်ကတော့သူတကယ်လိုက်ပေးမယ်ဆိုလို့ချင်းသူတို့လည်းနိုင်မှာမဟုတ်ပါဘူးတကယ်တော့ဘာလို့ဆိုအင်အားသူတို့အင်အားလည်းအလုံးလောက်ရှိတာမဟုတ်ဘူးလေအဲ့တော့ပါတီနဲ့ပြည်သူနဲ့ဒီရဲကြီးအုပ်ချုပ်ရေးတွေဟောဒီမြို့နယ်အုပ်ချုပ်ရေးတွေနဲ့တကယ်ပေါင်းစည်းပြီးတော့ညီညွတ်လို့တော့ဖြစ်ကောင်းပါလေဗျအရင်တော့ကာကွယ်မရဘူးပေါ့ဗျာကျွန်တော်တိုက်ခိုက်ခံပြီးတော့လေနောက်နေ့ကျတော့ကျွန်တော်ကာကွယ်ရတာပေါ့နော်သူတို့လုံခြုံရေးချပေးတာပေါ့ကျွန်တော်တို့ဒီမှာတော့သိပြီးမရှိပြကော်မရှင်ပြည်လည်းလိုက်လို့ပေးတာပဲနော်ဒါပေမဲ့အဲဟိုတခြားနေရာမှာတော့အများကြီးရတယ်လေကျွန်တော်နေရာမှာတော့ကော်မရှင်ကကျွန်တော်တို့တော်တော်များများအကူအညီပေးတာရှိပါတယ်ဗျာရဲတဲ့ဘွဲရှိလေလိုရမှာပဲဘာဖြစ်လို့ဆိုတော့တချို့ကုစုရဲ့ရန်ရဲတွေပါလေဆိုရင်သူတို့ကတွေ့ရလူကောက်ခံတာလေတွေ့ရလူကောက်ခံတာတချို့ဆိုရင်ဆွမ်းရရှင်တော့အရင်တော့ဆွမ်းရရှင်တော့ပါသေးတယ်သူဆိုတော့ဒါအန်တီရရှိတယ်ဆိုတဲ့သဘောပဲ
ရွေးကောက်ပွဲကျင်းပဖို့ဟာနှစ်ရက်သာလိုပါတော့တယ်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်ပါတီတွေကပဲဖြစ်ဖြစ်ဒီတော့အတွင်းမှာအချင်းချင်းထိတ်တိုက်ရင်ဆိုင်မှုတွေရှိခဲ့ပေမဲ့ Commission ရဲ့ဖြည့်ရှင်းပေးမှုနဲ့ပတ်သက်ပြီးပါတီအချုပ်နဲ့ကိုယ်စားလှယ်အောင်အချုပ်ကတော့ Commission ရဲ့ပေါ်ဝေဖန်မှုတွေရှိနေပါတယ်ရှင်
အခုလိုရွေးကောက်ပွဲမဲဆွယ်မှုကာလအတွင်းဥပဒေချိုးဖောက်မှုနဲ့လုံခြုံရေးအားနည်းမှုအခြေအနေတွေအကြောင်းကိုတော့မေခပြောပြသွားခဲ့တာပါဒီတစ်ခါတော့ရွေးကောက်ပွဲကာလအတွင်းစောင့်ကြည့်အဖွဲ့တွေကရောရွေးကောက်ပွဲကိုစောင့်ကြည့်ထားတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူအကျိုးရှိအောင်ဘယ်လိုဆောင်ရွက်ပေးမလဲဆိုတာကြည့်ကြရအောင်ပါပြည်တွင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေရဲ့စီရင်ခန်းစာတွေကတွေ့ရှိချက်တွေကိုရွေးကောက်ပွဲကော်မရှင်ကအရေးတယူမလုံရင်တောင်မှမြန်မာပြည်သူတွေနဲ့နိုင်ငံတကာကိုချက်ပြသွားမှာဖြစ်ပြီးအလုံးအတွက်သင်ခန်းစာအဖြစ်ယူနိုင်မှာဖြစ်တယ်လို့အမျိုးသားလူငယ်ကွန်ရက်ကပြောပါတယ်။ဒါအပြင်လူငယ်တွေပူးပေါင်းပါဝင်နိုင်တဲ့လူမှုကွန်ရက်လှုပ်ရှားမှုတစ်ရက်လဲရွေးကောက်ပွဲပြီးမဲရီတွက်ပြီးချိန်မှာလှုပ်ရှားပေးဖို့တိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မတ်တိန်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲအပြီးရက်ပိုင်းအတွင်းအစီရင်ခံစာတွေထုတ်ပြန်ကြမယ်။ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဒီအနေနဲ့သူတို့ရဲ့တွေ့ရှိချက်တွေဟာမြန်မာတနိုင်ငံလုံးမှာရောနိုင်ငံတကာမှာပါဖြန့်ဝေသွားမှာဖြစ်တာကြောင့်ရွေးကောက်ပွဲကော်မရှင်ကအရေးတယူမရှိရင်တောင်အချီးနှီးတော့မဖြစ်ဘူးလို့အမျိုးသားလူငယ်ကွန်ဂရက်စီမံကိန်းဒါရိုက်တာကိုမိုးသွေးကပြောဆိုလိုက်ပါတယ်
။ချီးနှီးပေးရမှာမဖြစ်ဘူး။ကျွန်တော်တို့တွေ့ရှိချက်တွေရှိနေ။ကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်တို့ကယူစီတခုလည်းကိုကျွန်တော်တို့တင်ကြပါတော့။တကဘာလုံးကိုပြည်သူအလုံးကိုကျွန်တော်တို့တင်ကြပါဖြစ်တယ်။ဆိုတော့ပြည်သူတွေကမျက်မြင်ကိုယ်တွေခံစားထားတဲ့ပြည်သူတွေရှိတယ်။ဆိုတဲ့အခါကျတော့တို့အနည်းဆုံးဒီဟာတွေတကယ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်မှတ်တမ်းတစ်ခုအနေနဲ့ရှိနေတယ်။နောက်တစ်ခုကကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီတစ်ခေါက်မှာငါတို့ဒီလိုမျိုးမတမာလောက်ခံခဲ့ရတယ်ပြည်သူလူထုအနေနဲ့ဆိုတော့နောက်တစ်ခါကျရင်မတမာလို့မျိုးလုံးခံအောင်စီကန်နီလန်းနေစပြီးချရကိန်းရူးစီစဆွဲရယူကောက်ပဲကုပ္ပလီစလုပ်တယ်ရငါတို့ဘလို့ပုံစံတောင်းဆိုကြမယ်ဆိုတော့နောက်တစ်ခေါက်အတွက်ပြင်ဆင်ဖို့တော့ကျွန်တော်တို့ပြည်သူလူထုမှာအဲ့ဒီအချက်လက်တွေကျွန်တော်တို့စုဆောင်းပြီးလာဖြစ်နေဆိုတော့အဲ့ခါကျတော့ maybe ခုနအမပြောသလိုပဲဒီကျွန်တော်တို့တွေ့ရှိတင်ပြချက်တွေဒီအရေးတွေကိုလောက်ခံခြင်းမှာလောက်ခံရမယ်အဲ့ဒီပုံမှာအရှင်ဒီမှာယူမယ်တို့တော်လည်းပဲကျွန်တော်တို့ပြည်သူလူထုအနေနဲ့သင်ခန်းစာလေ့ကျင့်ခန်းတစ်ခုကျွန်တော်တို့ရနိုင်မှာဖြစ်တယ်နောက်နောက်ကိုအဲ့လိုရရောပါအောင်ငါတို့ပြည်သူလူထုဘာတွေလုပ်လို့ရမယ်ဆိုတော့အဲ့ဒီအကျိုးအကျေးကြီးကြီးမားမားကျွန်တော်ရလိမ့်မယ်လို့ထင်ပါတယ်
ဒီကနေ့မြန်မာ journalist ကွန်ရက်ရုံခန်းမှာတိုင်းရင်းသားလူငယ်များကွန်ရက်အမျိုးသားလူငယ်ကွန်ဂရက်နဲ့ဖနီးအိမ်အဖွဲ့တို့ပူးပေါင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါတနိုင်ငံလုံးအတိုင်းအတာနဲ့မဲပေးကြမဲ့နိုဝင်ဘာလ10ရက်နေ့မှာအကြိမ်ကြိမ်မှားယွင်းခဲ့တဲ့မဲစည်းရင်းမှာမပါဝင်သူတွေလည်းမဲယုံနေနာရောက်လာနိုင်တယ်လို့နိုဝင်ဘာလ10ရက်နေ့ကစတင်ထုတ်ဝေပေးနေတဲ့မဲဆန္ဒရှင်တပ်သေးခံလက်မှတ်ဖောင်းပွားမှုတွေကြောင့်တကြိမ်ထက်ပိုတဲ့မဲပေးမှုတွေလည်းဖြစ်ပွားနိုင်တယ်လို့ကိုမိုးသွေးကသုံးသပ်ပါတယ်ဒါပေမဲ့လည်းဒီအခြေအနေတွေကိုတေချာစောင့်ကြည့်သွားဖို့အခက်အခဲရှိနေတယ်လို့အမျိုးသားလူငယ်ကွန်ဂရက်ကကိုဘော့စကိုကပြောပါတယ
်အဲ့ဒီကတော့လက်ရှိအချိန်မှာကျွန်တော်တို့ဖြစ်နေတဲ့ပြဿနာဒီမဲစာရွက်တွေအရန်ဖောက်ပွားနေပါတော့ဒီတက်တင်ငယ်ကပြားတွေတယောက်တည်းကိုနှစ်ခုသုံးခုတို့ပေမဲ့လည်းဝန်ထဲကြောက်တာရွေးကောက်ပွဲကော်မရှင်ကအခုချိန်ထိဒီကိစ္စနဲ့ပတ်သက်ပြီးဘာမှကြေညာချက်မထုတ်သေးဘူးအဲ့ချိန်တော့ကျွန်တော်တို့အနေနဲ့လေးလာဆောင်ကြည့်ရအပိုင်းမှာတော့အဲ့ရတွေကိုကြားထဲမှာတော့ကျွန်တော်တို့စောင့်ကြည့်သွားပဲသို့ပေမဲ့လည်းလူတယောက်ထဲကနေပြီးတော့တက်တင်ရန်ကပြနှစ်ခုကင်ရတဲ့သုံးခုကင်ရတဲ့ကိစ္စကျွန်တော်တို့မှင်စစ်တဲ့ကိစ္စလွယ်ပြီးကျန်တာဘာမှလုပ်ဘူးဘာမှစစ်ဆေးလို့မရဘူးတော့ဒါတော့ကျွန်တော်တို့ဘက်ကလည်းလည်းအကက်ခဲလေးရှိတယ
်အမျိုးသားလူငယ်ကွန်ဂရက်ကရွေးကောက်ပွဲမှာလူငယ်တွေပါဝင်ရေးကိုအဓိကထားပြီးစောင့်ကြည့်သွားမှာဖြစ်ပြီးတိုင်းရင်းသားလူငယ်ကွန်ရက်ကတော့တိုင်းရင်းသားလူမျိုးစုတွေအားလုံးပါဝင်ရေးကိုဦးစားပေးစောင့်ကြည့်သွားမှာဖြစ်ပါတယ်အမျိုးသမီးများပါဝင်မှုအခြေအနေတွေကိုတော့ဖန်နီးအိမ်အဖွဲ့ကအလေးပေးစောင့်ကြည့်မှာလည်းဖြစ်ပါတယ်။ဒီအဖွဲ့၃ဖွဲ့ကနေစောင့်ကြည့်သူပေါင်း3,500ခန့်နဲ့နိုင်ငံတဝန်းစောင့်ကြည့်သွားမှာဖြစ်ပြီးကနအူးအစီရင်ခံစာတွေကိုရွေးကောက်ပွဲအပြီးတစ်ရက်နှစ်ရက်အတွင်းထုတ်ပြန်သွားမှာဖြစ်ပါတယ်။နောက်ပိုင်းအစီရင်ခံစာအပြည့်အစုံကိုတော့ရွေးကောက်ပွဲအပြီး3ဘက်အတွင်းထုတ်ပြန်သွားမှာလည်းဖြစ်ပါတယ်ရှင်။
မတင်ကြီးလင်းပြပြသွားခဲ့တာပါမကြခင်ပြည်တွင်းပြပရွှေပြောင်းလှုပ်သမားတွေရဲ့စန္ဒမဲတွေဆုံးရှုံးရတော့မယ့်အခြေအနေကိုလည်းပြောပြပေးသွားမှာပါအခုတော့စနေနေ့ဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်နေခမောက်ခမဖြစ်နေပါတယ်ဘာကြောင့်များမဲစီးရင်နေအမားမားအရင်ရင်ဖြစ်နေရပါသလဲရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကျိုးဆိုပါတယ်ခင်ဗျာ
။ VOA American တိုင်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အင်းဒီဂျင်းနယ်ဆက်နိုင်ငံတွေမှာတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာရွှေ့ပြောင်းလူသမားတွေဟာ2015အထွေထွေရွေးကောက်ပွဲမှာစံတမဲပေးဖို့ပြန်လာကြပေမဲ့စံတမဲပေးဖို့အခက်အခဲတွေ့နေကြရပါတယ်။ထောင်ထဲချီတဲ့ပြည်ပရောက်ရွှေ့ပြောင်းလူသမားတွေဟာပြည်ပမှာမဲပေးခွင့်မရခဲ့သလိုပြည်တွင်းပြန်လာတော့လည်းမဲပေးခွင့်မရတဲ့အတွက်မကြေလည်မှုတွေရှိနေပါတယ်။ပြည်တွင်းရွှေ့ပြောင်းလှုပ်သမားတွေမှာလည်းအလားတူအခြေအနေမျိုးနဲ့ပဲမဲပေးခွင့်မရနိုင်တဲ့အခြေအနေတွေကြုံတွေ့နေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဓာတိမျိုးဖြစ်တဲ့ကော့တောင်းမျိုးကိုပြန်လာကြတဲ့ရွှေ့ပြောင်းလှုပ်သမားတွေကော့တောင်းမှာပဲအလုပ်လာလုပ်ကြသူတွေကော့တောင်းမျိုးမှာပဲနေထိုင်ပြီးမဲပေးခွင့်စရင်တဲ့မပါဝင်တဲ့အတွက်မဲပေးခွင့်မရှိကြသူတွေဟာထောင်ကနန်းနဲ့ရှိနေတာပါ။မကြခင်မဲပေးရတော့မဲ့ရက်နီးလာတဲ့အချိန်မှာဓာတိမျိုးဖြစ်တဲ့ကော့တောင်းမျိုးကိုလူအတော်များများမဲပေးကြဖို့အတွက်ပြန်လာကြချိန်မှာသူတို့စရင်မပါတဲ့အတွက်မကြေလည်မှုတွေဖြစ်နေကြပါတယ်။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းကနေမဲပေးဖို့အတွက်ပြန်လာတဲ့ရွှေ့ပြောင်းလူသမားတူဦးကတော့ထိုင်းနိုင်ငံမှာလည်းကြိုတင်မဲပေးခွင့်မရခဲ့သလိုမြန်မာပြည်ပြန်လာတော့လည်းမဲပေးခွင့်မရဘူးဆိုပြီးအခုလိုပြောပါတယ်
ဟိုအမကျွန်တော်နားမှာကိုမိုးပါဆရာ။အော်ယူရီးယားမှာဟောမလေးကိုတောက်ကျော်ပါလေလေပဲ။လေလေတော့အမကျူတင်မဲ့ဆက်ခွဲမရတဲ့အတွက်ကျွန်တော်ပုံမှန်ကြည့်ကြလာပြီးတော့မဲလက်ထဲမှာပေါ့နော်။လက်ထဲတဲ့ချိန်မှာကွန်မရှယ်ကအရင်ပထမချိန်မှာ၆ခုတဲ့လူတွေဒုတိယချိန်မှာ၆ခုတဲ့လူတွေလည်းမခံတော့ဘူးစီပြောရ
။ကော့တောင်းမြို့မှာပဲနေပြီးမဲပေးခွင့်မရသူတူဦးကလည်းအခုလိုပြောပါတယ်။
ကော့တောင်းမှာခင်ဗျာအေးအေးနဲ့ရောက်ကွယ်ပေါ်ဦးလာမှနေပါလား။မဲချိန်မှာမပေါဘူးတချိန်တစ်ချိန်သုံးချိန်လုံးမပေါဘူးခင်ဗျာ။
ဘန်ကောက်မြို့မှာအလုပ်လုပ်နေသူတဦးကတော့မှတ်ပုံတင်သံကောင်စည်ရင်အပြည့်စုံရှိတယ်လို့မိသားစုအားလုံးစည်ရင်မှာပါပေမဲ့သူ့နာမည်မပါတဲ့အတွက်မဲပေးခွင့်မရတဲ့အကြောင်းအခုလိုပြောပါတယ်
။ကျွန်တော်အားဖြင့်လို့ကျွန်တော်တောက်ဆွေးဝါအိတ်ထောင်စီနဲ့ကျွန်တော်မှာကောင်းမှာသုံးနေတယ်။ဘုမဲပေးရင်ကျွန်တော်ဗန်ကောက်နေရှင်းလာ။ကျွန်တော်ကစည်ရင်မပါခင်နဲ့မဲပေးချင်လို့ရှင်းလာတာ။ကျွန်တော်မှာအိတ်ထောင်စီဝါစီတယ်အကုန်လုံးစီရကျွန်တော
်။ပခုတ်ကူမြို့ကနေလာပြီးကော့တောင်းမြို့ကဖုန်းကုမ္ပဏီကကေပဲကျိုးတိုင်နေထောင်ဖို့အတွက်အလုလာလို့သူတဦးကတော့သူလည်းမဲပေးခွင့်မရဘူးဆိုပြီးပြောပါတယ်။အဲ
ကျွန်တော်အမကမဲပေးရင်လည်းမဲပေးရင်လည်းဆိုတော့မမလိုက်ပြီးလို့လည်းမရဘူးဖြစ်နေတယ်။ကျွန်တော်တို့မဟုတ်ဘူးပါခင်ဗျာ။မဟုတ်ဘူးကလည်းပခုတ်ကလည်းဒီကနေပြီးတော့တော့မှလာပြီးတော့ကျွန်တော်တို့လည်းဟိုစီတကျူးလာပြီးတော့ပြုတ်တယ်ခင်ဗျာ။ဟိုကျွန်တော်ကလည်းတော့တော့ဘူးတော့တော့လည်းမပြီးသေးဘူး
။မဲပေးခွင့်မရတဲ့သူတွေစီရင်ကိုပြုစုနေတဲ့ဒီမိုကရက်တစ်ပါတီမြန်မာရဲ့တိုင်းစီရင်မှုဦးတန်းထွန်းကတော့တောက်ချာနေမနေ့တိကောက်ခံထားတဲ့စီရင်ကိုအခုလိုပြောပါတယ်
။အားလုံးကျွန်တော်တို့ခြုံကြည့်တယ်ပါကျွန်တော်တို့စီရင်တန်းမှာဟိုမဲတက်ဖို့မရတာ3,489ဦးရှိတယ်။တခုခုမာရင်းနေတယ်လို့ကျွန်တော်တို့သုံးသပ်မိတယ်
။ကော့တောင်းမြို့88ငင်းပွင့်အဖွဲ့ရဲ့ရုံးအုပ်ဖြစ်တဲ့ဦးမျိုးလင်ကလည်းသူတို့စီရင်ပြုစုထားတဲ့မဲပေးခွင့်မရတဲ့စီရင်ကိုအခုလိုပြောပါတယ်။
ညမရက်ကောဆက်ခွဲကျေးရွာကကျွန်တော်တို့နှစ်ရွာပေါ်ကြီးကျေးရွာရဲ့ရွှေဒီဆိုးကျေးရွာရဲ့ကိုကျွန်တော်တို့ပြုစုထားတာပါ182ယောက်ရှိပါပြီမဲပေးခွင့်လောလောဆယ်နေရတာ
ညနေပိုင်းအထိမဲပေးခွင့်မရတဲ့သူတွေရဲ့စည်ရင်းကိုကောက်ခံနေတဲ့စေတနာဝန်ထမ်းအမျိုးသမီးတို့ဦးကလည်းအခုလိုပြောပါတယ်
ကတော့မြို့နယ်တည်းလေမြို့ပေါ်ကလူအကြာ6000ဆောက်ရှိနေပြီရှင်လဲသူတို့ message ချက်ခွဲမရှိတော့နောက်လို့ပေးနေတာဟုတ်ကဲ့
ဒါကတော့2015ခုနှစ်ရွေးကောက်ပွဲအတွက်မဲပေးဖို့အနေနဲ့ရရက်ကနေပြန်လာကြသူတွေမဲပေးခွင့်စီရင်ထဲမှာမပါလာကြတဲ့အခြေအနေတွေပဲဖြစ်ပါတယ်ရှင်
။ရွှေပြောင်းလှုပ်သမားတွေစန္ဒမဲပေးခွင့်ဆုံးရှုံးနေရတော့မဲ့အခြေအနေကိုမအေးမှစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့အချိန်ပိုင်းတွင်မှာတော့အမျိုးသမီးကန္တသုဒ္ဓဆောင်လေအမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA American အတန်ရဲ့မြန်မာပိုင်းအစီအစဉ်ကိုတော်တက်ရှင်တွေအနေနဲ့ email နဲ့ဆက်သွယ်ပေးပို့လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အခြေအနေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ3နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့ ဆိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီထုတ်လွှင့်ပေးမယ့်အစီအစဉ်အတွင်းမှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့ရွေးကောက်ပွဲပြင်ဆင်နေတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမယ့်အမျိုးသမီးကဏ္ဍအမေရိကန်ကနေပြီးတော့မြမရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးခွင့်ဆုံးရှုံးသူခဲ့သူတွေရဲ့သုံးသပ်ပြောဆိုချက်တွေကတော့
International Foundation for Electoral Systems တို့ရဲ့ဖွဲ့စည်းတွေအဲ့အမျိုးတွေကိုပါဟိုရင်ပါဝင်ဖိတ်ခေါ်ပြီးတော့သူတို့ကပါဟိုရင်ကူပြီးလှုပ်ဆောင်ပေးနေတဲ့အတွက်ကြောင့်မလို့တချို့ဖြစ်လာတဲ့ကိစ္စတွေပေါ်မှာတို့မှလည်းတိုက်ရိုက်တာဝင်ရှိ
တူတာဆုံးလေအမေရိကန်တစ်ခွေမှနားဆင်ရမှာဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာလည်းသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ကြပါရဲ့ရှင်ဒီအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီ90ကျော်အနက်တခုတည်းသောအမျိုးသမီးပါတီကအမျိုးသမီးပါတီမွန်ဖြစ်ပါတယ်ဒီပါတီကနေဝင်ရောက်ရှင်ပြိုင်မယ့်အမျိုးသမီးကိုယ်စားလှယ်လောင်း၄ဦးရှိပါတယ်ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ကိုယ်စားလှယ်လောင်းတဦးလည်းဖြစ်တဲ့ဒေါ်မိတန်းရှင်နဲ့ဒေါ်လှလာတန်းကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ဒေါ်မိတန်းရှင်တို့ရဲ့အမျိုးသမီးပါတီမုံကပေါ့နော်အခုဒီညနေကျင်းပမယ့်ရွေးကောက်ပွဲကြီးမှာအမျိုးသမီးကိုယ်စားလှယ်လေးဦးဝင်ရောက်ရှင်ပြိုင်မယ်လို့သိရပါတယ်။အဲ့ဒီအမျိုးသမီးကိုယ်စားလှယ်လေးဦးနဲ့ပတ်သက်ပြီးတော့တူးချင်းစီကြောင်းရှင်းပြပေးပါလားရှင်
။လေးဦးကကျွန်မဆိုရင်မွန်ပြည်နယ်တန်ကြမ်းမြို့နယ်ပေါ့နော်။သောမီတိုင်းရှင်ကတန်ကြမ်းမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းပေါ့နော်။နောက်ပြီးတော့ဘူးမမိုးခိုင်ကမုတော်မြို့နယ်ဒီသူ့လွှတ်တော်ကိုယ်စားလှယ်လောင်းပေါ့နော်။မိမိမီလွင်ကစိုက်မြောမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းနောက်တူရတနင်္သာရီတိုင်းရေပြည်မြို့နယ်မိမပန်အဲ့ဒါအဲ့ဒါလေအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းမဟုတ်ကဲ့
ဒီအမျိုးသမီးကိုယ်စားလှယ်လောင်း၄ဦးဆိုတဲ့အခါကျတော့အခုလာမယ့်ရွေးကောက်ပွဲမှာလေစုစုပေါင်းနိုင်ငံရေးပါတီ90ကျော်တွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်မယ့်ကိုယ်စားလှယ်လောင်းပေါ့နော်6000ကျော်လို့နေအမျိုးသမီးက800လောက်ပဲရှိတယ်ပေါ့နော်15000ခန့်နှုန်းဆိုတဲ့အခါကျတော့ဒီအမျိုးသားတွေကြားမှာပေါ့နော်အမျိုးသမီးတွေအနေနဲ့ကတော့တော်တော်လေးကြိုးပမ်းကြရလိမ့်မယ်လို့ထင်ပါတယ်ခုလိုမျိုးဒီမဲဆန္ဒရှင်တွေနဲ့ထိတွေ့မှုမှာပေါ့နော်ဘယ်လိုလှုပ်ဆောင်ပါလဲရှင
်ကျမတို့ကအမျိုးသမီးတွေများဝင်ရခြင်းနဲ့ပေါ့နော်ဒီရေကောက်ပွဲမှာဝင်ပြိုင်လို့ဆိုတော့အဲ့ဒါကျမတို့ကဆုံးဖြတ်ချက်ထားတာရှိတယ်ဒါပေမဲ့ရေဂျစ်စတာကြတယ်နောက်ကြတော့ကျမတို့အချိန်မီလိုက်ပြီးဆယ်ရက်လောက်ပဲချိန်ရတော့ form တင်တာပါနဲ့ပါနဲ့ဆိုရင်ကျမတို့ပါတီထိန်းပုံစံနဲ့ဖြစ်သွားရယ်ပါတီထိန်းကြတော့သုံးနေရမပြည့်လို့ရှိရင်ပါတီကဖျက်ခံပြင်လာဆိုတော့ကျမတို့ပါတီထိန်းပုံစံနဲ့ပဲဒီ၄ဦးကဝင်ပြန်ဖြစ်သွားတာပေါ့နော်ကျမတို့မှပြင်ဆင်တဲ့ချိန်လေးရလိုက်ပါဘူးအဲ့ဒါကြောင့်အမျိုးသမီးတွေကကျမတို့ရဲ့စိတ်ကြိမ်ကြမရခဲ့တာပါမဲဆယ်လှုပ်ရှားတာကြတော့ကျမတို့ကအမျိုးသမီးတွေဆိုတော့အမျိုးသမီးခံစားပဲကျမတို့စဉ်းပြီးတော့သွားပါတယ်ဒီလူတို့ကလည်းကျမတို့ကိုအားကိုထောက်ခံပါတယ်ကျမတို့သွားနေနေရမှာအခက်အခဲမရှိပါဘူးသူတို့ဝိုင်းကူညီပေးကြတယ်လူလူလားလားကဒီလူတို့ကအရန်ကန့်ခံပါတယ်ကျမတို့မှာဥည်လေးဦးဆိုတာမဲတာပေါ့နော
်ဒါက
ကျမတို့ပြင်ဆင်ကြရလိုက်တော့အခက်အခဲကြတော့မရှိတော့ပါဘူးကျမတို့မှာကအားကိုဒီလူတို့ကအားပေးနေပါတယ
်အမျိုးသမီးတွေနဲ့ထိတွေ့မှုရတယ်ဆိုတဲ့အခါကျတော့ပေါ့နော်ခဏပေါ့နော်မွန်ပြည်နယ်မှာဒီအမျိုးသမီးတွေအဓိကရင်ဆိုင်နေရတဲ့အခြေအနေတွေကဘာတွေရှိပါလဲရှင
်အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲဆိုတာကတော့အမျိုးသမီးတွေဒီနေ့ကလုပ်ငန်းနေရာမှာအဆင်ပြေနေနေရာမှာကြတော့အမျိုးသားတွေလည်းရတာကအမျိုးသမီးတွေကြတော့လည်းရရင်လည်းနေရာကောင်းမမရဘူးနော်အဲ့ဒါတော့ပြဿနာတစ်ခုပါသူတို့ဖြည့်အမျိုးသမီးတွေကြတော့လေသူတို့ဘက်မှာ အယုံစိုက်တဲ့နေနဲ့လူနဲ့တဲ့ဆိုတော့အိမ်ရှင်မတဘောနဲ့ပဲဝင်ပြီးတော့လှုပ်ရှားနေတာများပါတယ်အဲ့ဒါတွေကိုသူတို့ကပြိမှတ်ပြုပြီးတော့ဖြစ်တင်ပေးမယ်ဆိုလို့ရှိရင်ဒီမျိုးသမီးတွေကနိုင်ငံရဲ့ဖက်ဝက်သောအားကိုပေါ့ဆိုင်ကြီးကိုကျူးကျူးနိုင်တယ်လို့ကျွန်တော်တို့မြင်တော့မြင်ပါတယ်ဟုတ
်ဒေါ်မီတန်းရှင်ကအခုလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ကိုစရီလောင်းတူဆိုတော့တော်မီတန်းရှင်အကြောင်းပေါ့နော်အထူးသဖြင့်အမျိုးသမီးပါတီမွန်ရဲ့ခေါင်းဆောင်လေးဖြစ်တယ်ဆိုတဲ့ခါကျတော့နည်းနည်းပြောပြပေးပါလားရှင
်ကျမဆိုရင်ကျောင်းတူသူကကလေးကပေါ့နော်အဲ့ဒါကလေးကကျမနိုင်ငံကြီးကိုလေ့လာပါတယ်ကျောင်းကနေထွက်ပြီးတော့ကျမကမွန်ပြည်သက်ပါတီမှာလက်လာတဲ့နေနေပေါ့နော်အဲ့ဒီမှာပါကျမတို့ရဲ့အမျိုးသားလှုပ်ရှားမှုတွေမှာကျမလုပ်ခဲ့ပါတယ်ကောလိပ်ကျောင်းတူကတော့ဆိုရင်မွန်စာပေဝင်ကြည့်မှုတွေမှာဆိုရင်ကျမအစွမ်းကုန်ကြိုးစားခဲ့ပါတယ်နောက်ပြီးတော့ကျမကျောင်းကနေထွက်ပြီးတော့ကျမတို့မှာလှုပ်ရှားလို့ရတဲ့နေရာပေါ့နော်ကျမတို့လူမျိုးတွေလှုပ်လို့ရတဲ့နေရာဆိုဟိုတုန်းကဆိုအပြင်ထွက်ရတယ်လေအပြင်ထွက်ရတော့ကျမတော်လှန်ရေးနယ်မြေကိုရောက်သွားပါတယ်အဲ့ဒီနေရာမှာကျမကျိုးစားပန်းစားလုပ်ခဲ့ပါတယ်အဲ့ဒီချိန်မှာကျမတော်လှန်ရေးနယ်မြေရောက်တဲ့ခါမှာကျမအမျိုးသမီးတပ်ဖွဲ့ပေါ့နော်ကျမရလာတော့အမျိုးသမီးတွေကိုစုပြီးတော့အမျိုးသမီးတပ်ဖွဲ့ကိုစုထောင်နိုင်ခဲ့ပါတယ်နောက်ပြီးတော့အမော်မျိုးသမီးအဖွဲ့ကိုလည်းကျမဖွဲ့စည်းနိုင်ခဲ့ပါတယ်အဲ့ဒီမှာဆိုရင်ကျမအမျိုးသမီးရဲ့အသေးမှုတာဝန်ယူခဲ့တာပေါ့နော်နောက်ပြီးတော့အမော်မျိုးသမီးလေးကိုလည်းကျမသတ်မှတ်နိုင်အောင်ကျမစူးစမ်းနိုင်ခဲ့တယ်ကျမတို့မွန်ဒီတပတီနဲ့အစိုးရဖွဲ့ငင်းခိုင်းရရတဲ့အခါမှာကျမကအဲ့ဒီချိန်မှာပြည်ထဲမှာလှုပ်ရှားလို့ရပြီလှုပ်လို့ရပြီဆိုတော့ကျမကဒီပါတီရိုက်ပြီးရက်နာပြီးတော့ရှင်စော့ဖို့မောမျိုးသမီးစောင့်ဆောင်ခြင်းအတင်းကိုကျမကတည်ထောင်ပြီးတော့မျိုးသမီးတွေစုပြီးတော့ဒီပြည်ထဲမှာမျိုးသမီးတွေလှုပ်ရှားနိုင်ကြိုးစားခဲ့ပါတယ်အဲ့ဒီကနေတစ်ပြည်ပေါ့နိုင်ငံရေးစိတ်ဝင်စားတဲ့လူကိုစုစည်းပြီးတော့ပေါ့နော်အမျိုးသမီးပါတီကိုကျမတည်ထောင်နိုင်ခဲ့ပါတယ်လို့ပေါ့နော်ကျမရဲ့သိကြုံဆိုရင်အခုကျမအသက်20ကျော်ဆိုရှင်မြေကျော်ကလေးကဆိုရင်ဒီလူမျိုးရဲ့ဟုတ်ရှားတယ်ကျမကအခုဆိုရင်53နှစ်ရှိပြီပေါ့နော်အသက်က53နှစ်ရှိနေပြီကျမတက်တန်းကလာအလုံးမှာကျမရဲ့အချိန်ကဒီလူမျိုးရဲ့ကိစ္စမှာပဲမြုပ်ထားတာပါအဲ့ဒါကြပါကျမအသိကြုံကဒီချိန်မှာဆိုရင်ဒီပါတီကိုစပြီးတော့ဦးဆောင်လေဒီလိုပါပဲလို့ပြောချင်ပါတယ်နော
်ဆက်တော့ပြောတဲ့ဒေါ်မီတန်းရှင်ပြောထားတာပေါ့နော်ဒီမွန်အမျိုးသမီးနေ့တတ်မှတ်ဖို့အတွက်ကျိုးပန်းရံမှာဥဆောင်ခဲ့တယ်ဆိုတော့ဒီနေ့ရှင်းပြပေးပါလားရှင
်ဟုတ်ကဲ့အဲ့ဒီချိန်မှာကျွန်မတပြိုင်တည်းပေါ့နော်မျိုးသမီးတက်ဖွဲ့မှာလည်းဥဆောင်တယ်အမုံမီးဖွဲ့မှာလည်းဥဆောင်တယ်အဲ့ဒီချိန်မှာမွန်ပြည်သက်ပါတီမှာယူလာခံကျင်းပတယ်ပေါ့သူတို့မှာ၄နှစ်တခါယူလာခံကျင်းပတယ်အဲ့ဒီချိန်မှာကျွန်မကစိုးတင်သွင်းတာပေါ့နော်1992ခုနှစ်မှာမွန်မျိုးသမီးနေ့တက်မှတ်ပေးပါဆိုတော့အဲ့ကျွန်မတင်ပြတယ်တင်ပြတဲ့ပုံမှာဒီတညွတ်ဒီဆုံးဖြတ်ပေးတယ်ကျွန်မတို့မွန်ပြည်မှာရှင်စော့ပူရဲ့မွေးနေ့ဒီပေါင်းလာဇာ၁၂ရက်နေ့ကိုမွန်မျိုးသမီးနေ့လို့အဲ့ဒီမှာတပြိုင်တည်းကိုဆုံးဖြတ်နိုင်ခဲ့ပါတယ်အဲ့ဒီကြဲကဆိုရင်ကျွန်မတို့မွန်မျိုးသမီးနေ့ဆိုဖြစ်ပေါ်လာခဲ့ပါတယ
်အဲ့ဒီကနေဆင်ပေါ့နော်ဒေါ်မီတန်းရှင်နေနဲ့ဒီအခုလက်ရှိအမျိုးသမီးပါတီမွန်ပေါ့နော်မြန်မာနိုင်ငံမှာတခုတည်းသောအမျိုးသမီးပါတီကိုတည်ထောင်နိုင်ခဲ့တယ်ဆိုတော့အဲ့လိုတီထောင်တိုင်ခဲ့တဲ့အကြောင်းဖန်လာတာနည်းနည်းပြောပြပေးပါလားရှင်
။ကျမတို့ပထမဆက်ဖြစ်သွားတာကတလင်းတိုင်တိုင်းမှာမွန်နေအများကြီးရှိတယ်။အဲ့ဒီမှာအစိုးရကပြောတာပေါ့တကယ်လို့မွန်လူဦးရေ6000ပြည့်လို့ရှိရင်မွန်ရေးရဝန်ကြီးတူခပင်တယ်လို့ပြောတယ်။အဲ့ဒီမှာကျမတို့ရှင်စော့ဖို့ဖွဲ့ပေါ့နော်မွန်မျိုးသမီးစောင့်ဆောင်ရှင်ဖွဲ့ပေါ့။အဲ့ဒီမှာကျမတို့ဆင်းပြီးတော့ဆင်းကောက်ပါတယ်။ဆင်းကောက်တဲ့နေရာမှာကျမတို့အများကြီးတွေ့ခဲ့တယ်အခက်ခဲတွေပေါ့နော်အမျိုးသမီးနဲ့ကလေးတွေတော့ဒုက္ခရောက်ကြတယ်ကျမတို့သွားတဲ့နန်းမှာမိန်းကလေးလေးပေါ့ကျောင်းကတည်းကပေါ့ကျောင်းကတည်းကကြတော့အဲ့ဒီမှာပြောင်ကြတဲ့နေဖြစ်နေတဲ့သူကလမ်းမှာပရင်းကြီးခံရပြီးတော့တတ်ခံရပါတော့ပေါ့နော်အဲ့ဒီပုံစံနဲ့ခြေရင်းပြတ်ထမှာပြစ်ချရတာပေါ့နော
်
ဒီလိုရင်းရှိတော့ပေါ့နော်အဲ့လိုမျိုးပဲပြစ်ချအဲ့ဒါလည်းတွေ့ခဲ့တယ်အဲ့ဒီလိုပုံစံမျိုးတော့နော်ကျမဖော်ပြလို့မကောင်းတဲ့ဖော်ပြချက်တွေအများကြီးကျမတို့တွေ့ခဲ့တယ်ပေါ့တွေ့ခဲ့တဲ့နေရာမှာကျမတို့တော်တော်လေးခံစားရတယ်ပေါ့နော်ဒီအမျိုးသမီးတွေတော်တော်ကြောက်ရနေတယ်။အဲ့ဒါဆိုရင်ကျမတို့ဘယ်လိုကယ်တင်ရမလဲဒီအမျိုးသမီးတွေကိုဒီကလေးတွေတော့ခါရနေတယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့အဲ့ဒါကျမတို့စဉ်းစားကြည့်ရပေါ့လက်ရှိကာလရဲ့နိုင်ငံရေးလှုပ်ရှားမှုကပါတီလိုင်းနဲ့သွားနေတာပေါ့ပါတီနဲ့သွားလို့ရှိရင်ပါမရမယ်ရကြစာချပေးလို့ရှိရင်လုပ်လို့ရတယ်ဆိုတော့ဒီအမျိုးသမီးတွေတန်တာကိုကာကွယ်လို့ရမှာပဲဆိုတော့ကျမတို့အဲ့ဒီမှာစိတ်ကူးပေါက်လာတယ်ပေါ့နော
်စိတ်က
ူးပေါက်လာပြီးတော့ဒီတကယ်လို့အမျိုးသားပါတီထဲမှာကျွန်တော်တို့ဝင်ပြီးသားမှဆိုလို့ရှိရင်အမျိုးသားရောအမျိုးသမီးရောရှိတဲ့ပါတီမှာကျွန်တော်တို့ဝင်ရင်ကျွန်တော်တို့နေရာကြောင်းလည်းမရဘူးကျွန်တော်တို့လှုပ်ချင်တဲ့အမျိုးသမီးကဏ္ဍကိုတို့နဲ့အစည်းအဝေးထိုင်ရအောင်မယ် အစိုးရထားတယ်အမျိုးမျိုးတို့ခွင့်မပေးလို့ရှင်ကျွန်တော်တို့လုပ်မရဘူးအဲ့ဒီပုံစံဖြစ်နေတယ်ဆိုလို့ရှင်အမျိုးသမီးပါတီတည်ထောင်လိုက်မယ်အဲ့ဒီမှာအမျိုးသမီးတွေကြီးပဲဖြစ်တဲ့အခါကျတော့အမျိုးသမီးတွေရဲ့အပေါ်ပေါ့နော်အမျိုးသမီးတွေရဲ့လှုပ်ချင်တဲ့ပုံစံကိုဒီမှာကောက်ကွက်ဆရာမရှိတဲ့နဲ့လုပ်ရတယ်ဆိုပြီးတော့ကျွန်တော်တို့တည်ထောင်ဖြစ်သွားတာပါဟုတ်ကဲ့
ဟုတ်ကဲ့အခုရွေးကောက်ပွဲကြီးရနေပြီးတော့မှဒေါ်မီတန်းရှင်တို့ရေပေါ့နော်ဒီအမျိုးသမီးပါတီမွန်အခြေအနေကဘယ်လိုရှိမယ်ထင်ပါလဲရှင
်အဲကျွန်မတို့ပြောလင့်ပါလဲရှင်ဒီကတအားစားမှာတော့ဖြစ်လို့ဆိုတော့ဒီလူလူတို့ကတအားထောက်ခံနေတယ်ကျွန်မတို့ကိုအဲ့ဒီမှာကြာတော့ကျွန်မတို့နားမြင်လို့လဲကျွန်မတို့သတ်ထားပါတယ်ဟုတ်ကဲ့
ကျေးဇူးအများကြီးတင်ပါတယ်ဒေါ်မီတန်းရှင် You can bend but never break me cause it only serves to make me
ထလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတုတဆုံလင်အမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်တုတဆုံလင်အမေရိကန်စီစဉ်မှာတော့အမေရိကန်ပြည်ထောင်စုကနေပြီးတော့မြမထူထူရွေးကောက်ပွဲအတွက်ကြိုတင်ဆန္ဒမဲပေးခွင့်ဆုံးရှုံးနေကြတဲ့ဝါရှင်တန်ဒီစီကဂျက်မြင့်နဲ့နယူးယောက်မြို့ကမက်ခိုင်စုဝေတို့ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ရှင်
ပြီးခဲ့တဲ့အော်တိုဘာလ18ရက်နေ့ဆက်ရှိရနေဒီမှာပေါ့နော်ဒီအမေရိကန်ပြည်အောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲပေးလိုက်ရတာမှာဂျက်မြင့်အနေနဲ့ပေါ့နော်သူမဲမပေးခဲ့ရဘူးလို့ကျွန်တော်တို့သိရပါတယ်အခုကြာတော့လည်းပဲဒီတန်ယုံကနေပြီးတော့ပေါ့နော်ဟိုသူတို့အနေနဲ့နောက်ထပ်ဒီမဲမပေးလိုက်ရတဲ့သူတွေမဲပေးလို့ရအောင်သူတို့အနေနဲ့ဟိုကြိုးစားနေတယ်ဆိုပြီးတော့ဝါရှင်တန်ဒီစီမြန်မာတန်ယုံကနေပြီးတော့ကြေညာချက်ထုတ်ပြန်ထားပြီးမြဲအခုဒါနောက်ဆုံးဟိုကျွန်တော်တို့သိရတဲ့လောက်ဆိုလို့ရှိရင်ဒီအစီအစဉ်ကလည်းထပ်ပြီးတော့ဖြစ်လာနိုင်စရာအကြောင်းမရှိတော့ဘူးဆိုပြီးတော့ဟိုတိထားရပါတယ်ဆိုတော့ဂျက်မြင့်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာမြန်ပြောချင်ပါလဲ
ဟုတ်ကဲ့ကျွန်တော်ဒီမဲတေးဖို့အတွက်ကို register လုပ်လိုက်တာကဟိုနှွေရသည်ကလေးကခင်ဗျာမဲစီးရင်ထဲမှာကာလာပင်မဲမြန်မာတန်ယုံကိုပြန်ပို့ပေးရဲ့ list ထဲမှာပြန်မပါလာတဲ့အတွက်ကြောင့်မလို့မဲပေးလို့မရဘူးပေါ့နော်ကျွန်တော်တို့လည်းဒါပထမဦးဆုံး260မှာဗျာပထမဦးဆုံးဒီလိုလက်ဆိုမဲပေးမယ်ဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အတွက်ဟိုရင်ပါဝင်ဆောင်ရွက်ရမယ်ဆိုတော့စိတ်နဲ့တော့ပထမတော့မဲပေးရမယ်ဆိုတော့ one star ပေါ့ဒါမဲ့ရင်အခုလိုမျိုးမပေးရဘူးဆိုတော့လေဒါအစိတ်ထဲမှာမကောင်းဘူ
းမဲပေးခွင့်မရဘူးဆိုတဲ့အခါကျတော့နိုင်ငံသားတယောက်အနေနဲ့ကိုယ့်ရက်တင်ရပိုင်ခွင့်တွေကိုဆုံးရှုံးနေလို့ရောမထင်ဘူးလား
တခုနားလေပေးရမှာတော့ဘာလို့ဆိုတော့မြန်မာနိုင်ငံမှာအခုဟာဟိုအခုမှပထမဆုံးစပြီးရောဒီလိုစနစ်မျိုးကျင့်သုံးတာဖြစ်တဲ့အတွက်ဟုတ်ကဲ့ရက်ခွဲရွေးကောက်ပွဲကောင်းမရှင်နေမှာကသူတို့မှာဒီ capacity နော်လူအင်အားရင်လုံနိုင်အင်အားတွေကအဲ့သူတို့မှလည်းအလုပ်တွေကတအားပြည့်တယ်ခင်ဗျာကျွန်တော်တကယ်ကျွန်တော်ရဲ့တကယ်ချင်းတယောက်ဆိုရင်ဒီရက်ခွေရွေးကောက်ဝဲကောင်းမရှင်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်သူ့အမေးကြည့်လိုက်တော့သူအဲ့မှာရင်ကူပြီးလုံနေရအောင်လုံနေရောအဲ့ဒါသူ့အမေးကြည့်ရောဟုတ်တယ်ရင်တင်းရက်တည်းကိုဟိုရင်ဝင်လာတဲ့စာရွက်စာရဲနေထောင်းနဲ့တောင်းနဲ့ချီတယ်အဲ့တော့အဲ့ဒါတွေအကုန်လုံးကိုလက်နဲ့ရေးလက်နဲ့ကော်ပီကူလက်နဲ့ဒီမှာလိုမျိုးစနစ်တွေဒီကွန်ပျူတာစနစ်တွေအများကြီးဟိုတိုးတက်မှုမရှိသေးတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးသူတို့ကိုင်းမှာလဲသူတို့ကိုင်းကိုငဲ့ပြီးကြည့်ပေးမယ်ဆိုရင်လဲသူတို့ကလည်းလုံနေရတာစောင်းနဲ့ထောင်းနဲ့ချီရဲစားရွက်စားတဲ့နေကိုပေါ့နော်လုံနေရတယ်ဆိုတဲ့အတွက်ကြောင့်မလို့မှားပြမှုတွေအများကြီးဖြစ်လာနိုင်တယ်အဲ့ဒါကိုလဲကျွန်တော်နားလဲခင်ဗျာဒါပေမဲ့ဒီချိန်ထဲမှာပဲအခုလိုမျိုးဒီနှစ်တန်းလောက်ရှိရဲ့မှာတောင်းကနန်းလောက်ကပဲပါဝင်ခွင့်ရတယ်ဆိုတာလဲသိမဟုတ်သေးဘူးဗျာ
အခုလိုမျိုးဒီမဲပေးခွင့်မရတာနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာဘယ်သူ့ဘောမှာအဓိကတာဝန်ရှိရလို့ထင်ပါလဲ
ကျွန်တော်အရင်ဘသူ့မှာအဓိကတောင်းရင်ရှိရလို့ကျွန်တော်တယောက်ထဲသောဥသောလူကိုလွှဲပြီးတော့ပြောလို့မရဘူးလို့ထင်တယ်ဗျ။ဘာလို့လဲဆိုတော့ပြည်မဲ့ဆိုရင်အကုန်လုံးမှာတော့အရင်ဒန်တူအရင်တောင်းရင်ရှိကြတယ်။ဒီရွေးကောက်ပွဲကောင်းမရှင်မှာတောင်းရင်ရှိတယ်။ပြီးတော့ကကျွန်တော်တို့ကဒီရွေးကောက်ပွဲ2010လိုမျိုးမြန်မာနိုင်ငံတွင်တူးတဲ့ဒီအစိုးရတစ်ခုတည်းတောင်းဝင်ယူထားတဲ့ရွေးကောက်ပွဲမဟုတ်ဘူးဗျ။အခုဥစားကဒီနိုင်ငံတကာအဖွဲ့အစည်းတွေအခုဆိုရင် Washington DC မှာရှိတဲ့ International Foundation for Electoral Systems ဆိုတဲ့အဖွဲ့အစည်းတွေအဲ့အဖွဲ့တွေကပါဟိုရင်ပါဝင်ဖိတ်ခေါ်ပြီးတော့သူတို့ကပါဟိုရင်ကူပြီးလှုပ်ဆောင်ပေးနေတဲ့အတွက်ကြောင့်မလို့တချို့ဖြစ်လာတဲ့ကိစ္စတွေပေါ်မှာသူတို့မှလည်းဓာတ်ရိုက်တာဝင်ရှိတယ်တချို့ကိစ္စတွေဆိုရင်အခုဒီဟို computer malfunction တွေဖြစ်တဲ့ဟာမျိုးတို့တချို့ကိစ္စတွေမှာ register လုပ်တဲ့အခါမှာလူတစ်ယောက်ရဲ့နာမည်ကိုနှစ်ခါပြန် register လုပ်ဖြစ်တာမျိုးတို့เนาะဟိုရင် mwini mwye deo tap yo be in a ludia go. Tony gas tap yo register lo dwara mu and I'm your gate ya. Nya y tuya lo you know jare ya. Oh, you got work on machine, jamma mule lure. Be your lang and the ga pwezi ye bow and the yamule lure.
Okay, who dive me leve a gulum yo pono, da nanga to a ye pare a pion let cool loaded kama, a dika tawn you tare duaro, tawn candenawe mahobula.
Tawn cane gate up by maro. Tawn you re gate up by maro, di twiddle you got work on machine, ta through it, he name can me load tare to a jamuro. Di gate up my tawn, PYU the narrow let you see. Dobe mega, but then the area. Do we got work on machine to cool them a hobu so I was not talking about you know. โหลุงเหงเดียวอนีเนี่ยโหบาริดีย้วยกောက်ปวยอ่ะนี่พี่รอโหบลุยะละดีทั่วปอลาเมลุเหมี่ยวเล่นทาเลยโอเคอะลุงမျိုးคุณน่ะจนเราပြောလို့မျိုးအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုတော့ကျွန်တော်တို့ဒါပုံမှန်လေးလေးနဲ့ကျွန်တော်အန်အယ်ဒီအပီးရဲ့အပီးရဲ့အခါမှာအန်အယ်ဒီအကယ်၍သာဒီ60ခွင့်ရတာနှုန်းနဲ့ပါဝင်ပြီးတော့အစိုးရဖွင့်နိုင်တယ်ဆိုရင်မြန်မာနိုင်ငံကလမ်းနေအများကြီးပွင့်သွားမယ် ိတ်လည်းရှိတယ
်။ဒီတော့မြို့ကကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ရုံးမှာကြိုတင်မဲပေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့မဲဆန္ဒရှင်တဦးဖြစ်တဲ့နယူးယောက်မှာနေထိုင်သူမက်ခိုင်စုဝေကအခုလိုစပြောပြပါရတယ်။
ကျမမဲပေးဖို့တန်ရုံကိုသွားတယ်။သွားတဲ့အခါကျတော့ကျမကပုံစံ55လက်တင်ထားတယ်ဆိုတော့ကျမနာမည်ကမဲစင်းထဲမှာပါတယ်။ဒါပေမဲ့ကျမကတကယ်လည်းမဲပေးမယ်ဆိုလဲဆိုတော့သူကပြောရပေါ့နော်။အင်းခိတ်ညိုနယ်ကတမဲပဲပေးရမယ်တဲ့။တမဲပဲပါတယ်ပေါ့နော်။ဟိုညမမမဟုတ်ဘူးပေါ့နော်။အဲကျမမမဟုတ်ဘူး။အင်းခိတ်ညိုနယ်မှာရှိသမျှလူတွေအားလုံးကတမဲပဲပါတယ်တဲ့။ဟိုညိုသားလွတ်တော်ပဲပေးရမယ်ပေါ့နော်။ပြည်သူလွတ်တော်နဲ့တိုင်းပြည်သားကြီးအတွက်မဲမပါဘူးတဲ့။အဲ့ကျမကြည့်လိုက်တာပေါ့နော်အဲ့မြို့နယ်ကြီးတော်တော်များပါလေအဲ့လိုမျိုးတမဲပဲပါတာနဲ့နှမဲပဲပါတာနဲ့ပေါ့နော်သုံးမျိုးလုံးဆိုတာတော်တော်ရှားတယ
်ဆိုတော့ဒီအဲ့ဒီလိုမဲမပေးခဲ့ရတဲ့အတွက်ဒီသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ရောတခြားဒီဘာရီများဆောင်ရွက်ပေးပါလဲခင်ဗျာ
သူတို့ဒီဟာတွေကိုပဲပို့လုပ်ပြီးတော့ရွေးကောက်ပွဲကော်မရှင်ကိုတင်ပြပေးမယ်ဒါပဲသူတို့ပြောတယ်သူတို့ဘယ်အချိန်မဲပြန်ပေးရမယ်မပြောဘူးညီမကိုသူတို့ကဘာလုပ်ပေးလိုက်လဲဆိုတော့ညီမအဲ့ဆိုညီမတော့ဘာပြန်လုပ်ပေးနိုင်မလဲညီမမဲပေးခြင်းနဲ့ပေါ့နော်ဟဲ့ပြည်နေဘာပြန်လုပ်ပေးနိုင်မလဲဆိုတော့သူတို့ပြောတာတခုကတက်တဲ့ကလည်းမှတ်ထုတ်ပေးမယ်ဒါပဲသူတို့လုပ်ပေးမယ်ပေါ့နော်တက်တဲ့ကလည်းမှတ်ဆိုတာဘယ်လိုလဲဆိုတော့အဲညီမကအဲ့နေ့မှာအမျိုးသားလွတ်တော်တိုင်းပြည်သားကြီးပြီးတော့အာဟိုပြည်သူလွတ်တော်အဲ့3ခုကို3ခုမှာပေါ့နော်တခုပဲပေးခဲ့ရတယ်ဆိုတော့ကျောင်းတော့တက်တဲ့ကလည်းမှတ်ထုတ်ပေးတယ်အရင်တကယ်လို့မဲတကယ်ထပ်ပြီးပေးခြင်းနဲ့ဆိုရင်ကတနည်းပဲရှိရတဲ့ညီမပြန်ပြီးတော့ပေးပေါ့နော်ညီမပြန်ပြီးတော့အဲ့လိုမှရှိတဲ့နေ့မှာပြန်ပြီးပေးတဲ့
မဲခိုင်စုဝေကပထမဆုံးအချိန်နဲ့မဲပေးတာမှာပေါ့နော်ဟိုမဲတမဲပဲပေးခဲ့ရတာပေါ့ဒါပေမဲ့လည်းပဲဒီရွေးကောက်ပွဲရလာတဲ့ပတ်သက်ပြီးတော့ဘလောက်အထိမျှော်လင့်ထားပါလဲ
ညီမအရင်မျှော်လင့်ပါတယ်ဘာဖြစ်လဲဆိုတော့ညီမအခုအသက်20နှစ်ရှိပြီလေအသက်20နှစ်မှာဒါပထမဆုံးမဲပေးဘူးပါပေါ့နော်အဲ့လိုဆိုတော့ဟိုတာရောက်မှမဲသွားပြီးတော့လည်းအဲ့လိုမျိုးအားမအပြည့်နဲ့ပေါ့နော်ဟိုဒီခါတော့ငါပေးခင်းရပြီဆိုပြီးတော့သွားလိုက်တာပေါ့နော်အခုကချင်းလည်းမဖြစ်လာဘူးဆိုတော့ဟိုနိုမရှိရနေဘယ်မျောလင်းရရမယ်ပေါ့နော်နိုမရှိရနေမှာညီမပြည်ရာရှိရဲ့ဟိုပြည်သူတွေဘယ်အကူရတော့မယ်ညီမအဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့နောက်ဆုံးမေးခွန်းပါခင်ဗျဒီရွေးကောက်ပွဲရလဲဟာမက်ခိုင်စုဝေအပါဝင်နောင်လာမဲ့မျိုးဆက်တွေအတွက်ကောဘလောက်ထိအောင်အရေးပါတယ်လို့ထင်ပါလဲခင်ဗ
ျဟုတ်အများကြီးကြောင်းလဲနေပါတယ်ညီမတွေမကောက်ညီမတို့ရဲ့နောက်မျိုးဆက်တွေတသမိမိမိတွေထိပါအများကြီးကြောင်းလဲနေနေပေါ့နော်အဲ့ဒီဒီနေ့ဒေါက်တာစုကြည်ပြောသွားတယ်လို့ပဲကိုကိုကျွန်းကိုသူပြောသွားတယ်လို့ပဲပေါ့နော်ဒီရွေးကောက်ပွဲဆိုတာ၅နှစ်အတွက်ပဲမဟုတ်ဘူးကိုရဲ့တသမိရဲ့မိမိတွေအထိပါအကျိုးတက်ရောက်နိုင်တယ်အဲ့တော့ညီမအများကြီးညွန်နေထားတယ်ရွေးကောက်ပွဲမှာ MD နိုင်ခဲ့လို့ရှိရင်ပညာရေးစီးပွားရေးလူမှုရေးအားလုံးပေါင်းလဲသွားမယ်လို့လည်းယုံကြည်ထားတယ်အဲ့လိုဆိုဒီရွေးကောက်ပွဲညီမအများကြီးညွန်နေထားခဲ့ပါတယ်
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာမနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်။နိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်းတာတဲ့စံတွေအကြောင်းကိုအမေရိကန်နိုင်ငံဒယ်လာဝဲပြည်နယ်ဒူပွန်ကုမ္ပဏီကတက်စစ်နဲ့ဆက်သွယ်ရေးဆိုင်ရာသုတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပါ
။ဘ
ပမာဦးဆုံးဒီမိုကရေစီဦးကြမြေကောက်ပွဲတွေကိုကျင်းပခဲ့တာရောမနိုင်ငံပေါ့ PC 139နှစ်လောက်မှာစပြီးတော့တုံးနေတယ်သူတို့တွေစပြီးမဲပေးတော့ကတော့ဆော်ရက်ကိုတုံးပြီးတော့မဲပေးခဲ့ကြတာပေါ့အာရှနိုင်ငံတွေမှာဆိုရင်တော့တမိုင်းကြီးကတော့အရှိကြဆုံးပေါ့နော်အိန္ဒိယပြည်နယ်မှာ AD 920လောက်မှာဇွာရီမှာမဲပေးတဲ့အခါမှာပေရွက်တွေကိုတုံးပြီးတော့မဲပေးတယ်ဆိုတဲ့မှတ်တမ်းတော့ရှိတယ်ပေါ့
ဒါအခုအရင်ကမဲတွေစပေးကြတာပေါ့နော
်ဆိုတော့အခုခေတ်ပေါ့နော်မဲပေးတဲ့စနစ်တွေဖွင့်ပြလာပြီးတော့အခုဆိုရင်စာရွက်ပေါ်မှာရေးရဲမဲပေးတဲ့စနစ်အပြင်ပေါ့နော် electronic နဲ့မဲပေးတဲ့စနစ်တွေ internet ကနေတစ်ဆင့်မဲပေးတဲ့စနစ်တွေအထိတိုးတက်လာပြီပေါ့
အခုမြန်မာနိုင်ငံမှာလည်းမဲပေးဖို့လုပ်နေတယ်မြန်မာနိုင်ငံကတော့စာရွက်ပေါ်မှာပဲတစိမ့်တုံးနှိပ်ပြီးတော့အခုမဲပေးဖို့လုပ်နေကြပါတယ်ဒီလိုမျိုးဒီမိုကရေစီမဲပေးတဲ့နိုင်ငံတွေအကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးဘယ်နိုင်ငံတွေမှာဘယ်လိုပေးရလဲဆိုတာနည်း
ကမ္ဘာကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်ဒီအမှာဆိုရင်တော့ဒီ electronic mail ပေးရစနစ်ကိုတုံးနေတာတော်တော်ကြာပြီပေါ့ဒီ electronic mail ပေးရစနစ်ကိုတုံးနေတော့သူတို့ပါအကျိုးကျေးဇူးရှိလဲဆိုတော့ mail တွေကိုပေးပြီးရတယ်သူတန်းပေါင်း400လောက်ပေးတဲ့ mail တွေကိုမိနစ်ပိုင်းအတွင်းမှာကြီးနိုင်တယ်ပေါ့အ
ဲ့ဒါအိန္ဒိယပေးတာပေါ့နော
် now အဲ့ဒါအိန္ဒိယပေးတာပေါ့
အာရှနိုင်ငံတွေကပြောပြပေးပ
ါဆိုအာရှဥပမာဂျပန်ဆိုရင်တော့အခုချိန်ထိဒီစာရွက်ကိုအမှတုံးပြီးတော့ mail ပေးနေတော့မယ်ပေါ့သူတို့ဆိုပို့ပြီးထူးကြတာအခုချိန်ထိသူတို့ mail ပေးတဲ့အခါမှာစာရွက်ပေါ်မှာကိုယ်စလက်လောင်းနာမည်ဖြစ်ဖြစ်ကိုယ်ပေးခြင်းနဲ့ပါတီနံပါတ်မျိုးပေါ့နော်ဒီလက်ရေးနဲ့ရေးပြီးတော့ပေးတဲ့စနစ်ကိုအခုထိကျင့်သုံးနေပေါ့ဂျပန်နိုင်ငံမှာဆိုရင်တော့ရှေ့တောင်အာရှနိုင်ငံတွေတခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပင်းမှာဆိုရင်တော့2000ခုနှစ်ခုနေပြီးတော့ဒီစာရွက်မဲပေးတဲ့စနစ်ကိုပို့ပေးမယ်2000ခုနှစ်ကစပြီးတော့ပေါ့နော်ဒီ electronic voting system ကိုသူတို့စပြီးတော့ပြောင်းပြီးတော့တုံးကြည့်ရပေါ့
နောက်ဆိုဆို internet နဲ့မဲပေးတဲ့နိုင်ငံရောဘယ်နိုင်ငံတွေလဲ
အမေဆိုတော့ internet နဲ့တိုးတက်ဆုံးမဲပေးတဲ့စနစ်ပေါ့နော်ကျင်းသုံး internet ကနေမဲပေးတဲ့နိုင်ငံကတော့ Estonia လို့ခေါ်တဲ့နိုင်ငံလေးကစပြီးတော့သူတို့တနိုင်ငံလုံးမှာရှိတဲ့လူတွေက internet ကနေမဲပေးနိုင်တယ်ပေါ့သူတို့ဒီလိုလုံနိုင်ရတဲ့အကြောင်းရင်းကလည်းသူတို့မှာရှိတဲ့လူကြီးကလည်းနည်းတယ်ပေါ့သူတို့နိုင်ငံကဒူတိုင်းစီမှာနိုင်ငံသားကတ်မှာသူတို့ATM ကတ်လို့ပေါ့နော်လူတွေကို identify လုပ်နိုင်တဲ့ဒီ chip လေးတွေပါတဲ့နိုင်ငံသားကတ်တွေကိုကင်ဆောင်တယ်ပေါ့ဆိုတော့အဲ့လိုကင်ဆောင်ထားတဲ့အတွက်သူတို့တွေကအိမ်ကနိုင်ပြီးတော့ internet ကနေပြီးတော့မဲပေးနိုင်တယ်ပေါ့
မဲပေးတဲ့နေရာမှာယုံကြည်မှုဘလောက်ရှိတယ်ဆိုတာတိုင်းတန်နိုင်တဲ့ဆန်တွေအကြောင်းကိုပြောပြပေးပါ
ပမာဒီမှာပေါ့ဒီလွတ်တော်ကိုယ်စားလှယ်တွေရေးောက်တယ်ဒါနိုင်ငံတနိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်တော့ပို့ပြီးတော့အရေးကြီးတယ်ပေါ့ပို့ပြီးတော့မှန်ကန်လို့ဖို့လိုတယ်ပေါ့ဆိုတော့မဲပေးတဲ့အခါမှာသူတို့လိုအပ်တဲ့အချက်တွေရှိတယ်ပေါ့သူတစ်ဖြင်ဒီလွတ်တော်ကိုယ်စားလှယ်နိုင်ငံအေးပေါ့နော်ဘယ်တွေအတွက်မဲပေးတဲ့အခါမှာသူတို့ကဘာလဲဆိုတော့မဲပေးတဲ့လူရဲ့အတွက် security ရှိရမယ်ပေါ့ဘယ်သူကဘယ်ပါတီကိုမဲပေးလိုက်တယ်ဆိုတာကိုလည်းမတိအောင်လုပ်ထားတယ်ပေါ့ဘာလို့လဲဆိုတော့တကယ်လို့ပေါ့နော်ပေးတယ်ဆိုတော့တကယ်လို့ရှင်သူတို့ပြန်ပြီးတော့လက်စားချေတာတွေမဲဝဲတာတွေဖြစ်နိုင်တယ်ပေါ့ဆိုတော့သူတို့အဲ့ဒါမတိအောင်လုပ်ရတယ်ပြီးတော့ဒီလူတယောက်ကမဲတမဲပဲပေးနေအောင်လုပ်ဖို့လည်းလိုတယ်။အဲပြီးတော့မဲကိုမင်းမင်းဆန်းဆန်းနဲ့ပြအောင်ဖြစ်ဖို့လည်းလိုတယ်။ကိုပေးရမဲရလဲကိုပေးပြီးရနောက်မှာပြောင်းမသွားဘူးပေါ့နော်။အဲ့ဒါမျိုးတွေကိုရမဲရဲ့ဒီ integrity ပေါ့ဒီမဲမှန်ကန်မှုလည်းလိုတယ်။ပြီးရအချိန်မှာလည်းမဲကိုတကယ်လို့ပြင်ပွားပွဲဖြစ်ခဲ့လို့ရှင် audit ခေါ်တာပေါ့နော်။မဲကိုပြန်ပြီးတော့စစ်နိုင်ဖို့လည်းလိုတယ်။ပြီးတော့မဲပေးဖို့ခုနပြောတလို့ accessibility ပေါ့လူပေါင်းစုံအလှပေါင်းစုံနေရာပေါင်းစုံကနေမဲပေးနိုင်အောင်လုပ်ထားဖို့လည်းလိုတယ်ပြီးတော့ဒီမဲပေးတဲ့စနစ်ကလည်း cost effective ပေါ့ဈေးမကြီးပဲနဲ့တက်တက်တတပေးနိုင်အောင်လုပ်ဖို့လည်းလိုတယ်ပြီးတော့မဲဌာနတွေကိုအများကြီးပေါ့နော်မဲယုံတွေအများကြီးပြင်ဖို့လည်းလိုတဲ့အတွက်ဒီ scalability ပေါ့မဲပေးတဲ့ဌာနအများကြီးမှတစ်ခါလေးပေးနိုင်အောင်လို့လုပ်ဖို့လည်းလိုတယ်ပေါ့တခြားမဲပေးရဲ့အားတွေနဲ့မတူဘူးပေါ့နော်လိုအပ်ချက်တွေပုံများတယ်ပေါ့
ဒါပေမဲ့တိုးတက်တဲ့နိုင်ငံတွေမှာဒီမဲပေးတာကိုလွယ်ကူလှင်မြန်လွယ်လွယ်ကူကူလည်းဖြစ်အောင်လှင်လှင်မြန်မြန်လည်းပေးနိုင်အောင်လုပ်ထားတယ်။နော်ဆိုတော့ဒီမြန်မာနိုင်ငံမှာကြတော့ဒီအခက်ခဲတွေဖြစ်နေတာအဲ့ဒါလေးနည်းနည်းနှိုင်းရှင်းပြီးပြောပြပေးပါဦ
း။ပြပြပါနော်။ဆိုတော့ဒီတိုးတက်တဲ့နိုင်ငံတွေပေါ့နော်ဒီမိုကရေစီရင်ကျက်သွားတဲ့နိုင်ငံတွေမှာတော့သူတို့ကဒီမဲပေးရစနစ်ကိုလေးထားတာပါလဲဆိုတော့ဒီဒီမိုကရေစီကဒီစစ်စံကဒီ election ပေါ့မဲပေးတဲ့လူပြည်သူလူထုရဲ့မဲပေးမှုတွေပါဝင်မှုတွေများမှဒီဒီမိုကရေစီကအလုပ်ဖြစ်တယ်ပေါ့ဆိုတော့တို့ကညာရောအဖြစ်ဒီရွေးကောက်ပွဲမှာလူများများလို့လဲကူကူနဲ့မဲပေးနိုင်အောင်ဒီအစိုးရတွေလှုပ်ဆောင်ပေးတယ်ပေါ့ဆိုမဲပေးနိုင်တဲ့လူတွေကို register လုပ်ထားပေးဖို့လည်းလိုတယ်ပေါ့ဥပမာအမေရိကန်နိုင်ငံမှာဆိုရင်လို့လဲကူကူနဲ့ register လုပ်နိုင်အောင် same day registration ပေါ့မဲပေးရနေ့ကျမှပဲဒီစာရင်းနဲ့တွင်းလို့ရအောင်လုပ်ပေးထားတာတို့ပြီးတော့ဒီကမ်းညာနာပေါ့နော်ဒီကောင်းမောင်းနဲ့ဆင်သွားလုပ်တဲ့နေရာမှာပဲတခါတည်းမှာပဲတပြိုင်တည်းမဲပေးဖို့ registration လုပ်နိုင်အောင်လုပ်ပေးထားတာတို့ပေါ့နော်ဆိုပမာဒီမှာပေါ့နော်အခုပမာဒီမှာကျွန်တော်သိရတော့ဒီမဲပေးဖို့အတွက်ဒီ register လုပ်ရတဲ့တာဝန်တော်တော်များများကိုကြတော့ပြည်သူလူထုဘော်ကိုသူတို့ကလွှဲပေးလိုက်တယ်ပေါ့နော်သူတို့ကဆိုရရုံ ตัวเราทำเลยบ่ที่แม้ตัวพี่จะใช่มาบ่เนาะแม้พี่โปรเซสต์คุณลง
ตัวเราถ่ายบ่ที่แม้ตัวพี่จะใช่มาบ่เนาะแม้พี่โปรเซสต์คุณลงมีเนี่ยปลายกุญแจปีตัวเนี่ยเอาเราถ่ายไปบ่เนาะสรุปได้ใช่มากูเนาะเฮ้ยคือที่อยู่กับเวทเนี่ยในงานจ้างอย่างนี้เนี่ยตัวนี้โจทย์แม้ไปตรงนั้นอ่ะสมัยไปพิจารณาด้วยอ่ะสรุปที่คือแต่แกแม้พี่จะใช่มาเส้นพี่เอาลงไหนไม่รู้ใช่มา
ดูมีเมียเขามาดูมีเมียเมียอยู่นี่กูบอกเนาะเพื่อนเนี่ยเขามาดูดูปัญญาเราที่ท่านามาดูปัญญาเราลาบิดอมเมียพี่เมื่อสัปดาห์ตัวจุดเด่นพี่ก็ขานั่นลุยอะไรอุ้มมาซึ่งมาสุดประมาณหลายเอาลุ่นเนี่ยประมาณปัญญาชีเดสุดาตัวขานั่นลุยอะไรก็พี่ก็ดูที่เอาอุ้มมาเมียพี่ลุยชิ่งบอกเนาะอุ้มมาที่มันต้องเมียพี่อะไรกูสาบกับกูไปเลยที่เมียอยู่มาเสียเมียแล้วมาประมาณเสียเมียพี่จะใจดวงทุกอะไรบอกเนาะส่วนเมียต้องเอาไปลุยชิ่งดาวเปล่าจ ကျွန်တော်တို့ဒေချာကျွတ်တဲ့ပြဿနာတွေမရှိတာပေါ့နော်တွေးကြုံမရှိတာလည်းပါတယ်ဒီလုပ်ငန်းကိန်းတွေနဲ့အများမရှိတာပေါ့နော်ဆိုတော့
လောက်ထားတဲ့လို့တော့သူတို့ဂျင်ညာထားရပေါ့နော်ဆိုတော့လူဤဘလူ၃00နဲ့၃00ပြီလို့ရအောင်လောက်ထားတဲ့လို့တော့သူတို့ဂျင်ညာထားရပေါ့နော်ဆိုတော့လူဤဘလူ၃00ပြီမယ်ဆိုရင်ပြီးထားတဲ့အချိန်တွဲမှာဒီလူကြီးရအချိန်မလောက်တော့ဘူးပေါ့နော်ဦးထင်းမင်းလိုင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့တိုက်ပံတဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကန်တာတွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.boenews.com မှာလည်းအတန်နဲ့တကွနားဆင်နိုင်ကြပါရဲ့။မနက်ကစနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာကန်တာတွေကိုပြန်ပြီးတော့နားဆင်ကြရမှာပါ။လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုညပဲအစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။အီဂျစ်နိုင်ငံကိုပြည်ဆွေးနေတဲ့ရုရှားလေကြောင်းလိုင်းအားလုံးကိုရပ်ဆိုင်းထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဆိုင်းနိုင်ကျွန်းစင်မှာပြက်ကျသွားတဲ့ရုရှားလေယာဉ်ဟာဘုံခွဲတိုက်ခိုက်မှုကြောင့်ဖြစ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေချိန်မှာအခုလိုလေကြောင်းခီးစဉ်အားလုံးကိုရပ်ဆိုင်းခိုင်းလိုက်တာဖြစ်ပါတယ်။ရုရှား FSB လုံခြုံရေးဌာနအကြီးအကဲအလက်ဇန်ဒါဘော့နီကော့ဖ်ကလေရင်ပကြောင်ပြက်ကျခဲ့တာနဲ့ပတ်သက်ပြီးတော့တရားမသိခင်မှာလေရင်ခီးစဉ်တွေရနာထားဖို့ပြောဆိုအပြီးသမ္မတပူတင်ကအခုလိုလေကြောင်းခီးစဉ်တွေရနာခိုင်းခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေဟာသူ့ရဲ့သမ္မတတက်တန်းကုံဆုံးမဲ့2019နှစ်ဦးပိုင်းအထိငြိမ်းချမ်းနဲ့ပတ်သက်တဲ့တည်တာတဲ့တိုးတက်မှုတွေလုပ်နိုင်ကြမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုတဲ့အကြောင်းအင်ဗီရောအရာရှိတွေကပြောပါတယ်။လာမယ့်တနင်္လာနေ့မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုအင်ဗီရောမှာလက်ခံတွေ့ဆုံဖို့ပြင်ဆင်နေချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆက်ရှိနေပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေပေါ်ပြင်းထန်တဲ့ရေးယူမှုတွေရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ UPR ကုလသမဂ္ဂရဲ့ဒီလူခွင့်ရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲကိုတက်ရောက်နေခြင်းအခုလိုပြောဆိုလိုက်တာပါ။ဒီစည်းဝေးကိုတက်ရောက်နေတဲ့ညီမကြီးမြန်မာရဲ့ညင်ကြိုင်းမှုဦးအောင်မျိုးမင်းကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးလက်နက်ကိုင်တပ်မတော်သားတွေလုံခြုံရေးဝန်ထမ်းတွေရဲ့ဥပဒေဖောက်ပြက်မှုတွေကိုအရေးမြူနိုင်မဲ့ရှိနေတာအကျင့်ပြတ်ချစားမှုတွေလက်ပေးလက်ယူမှုတွေရှိနေတဲ့အကြောင်းကိုထောက်ပြပြောဆိုခဲ့ပါတယ်။ဒါ့အပြင်အခြေခံခွင့်ရေးတွေဖြစ်တဲ့လှုပ်လှစွာထုတ်ဖော်ခွင့်တင်းပင်းဖွဲ့စည်းခွင့်ယုံကြည်ကိုးကွယ်ခွင့်မရရှိတဲ့အပေါ်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ထောက်ပြခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျူဂယ်ဖြစ်ပါတယ် VOE American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.